Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တန်ကနေ2024ခုနှစ်ဩဂတ်လ15ရက်စက်တာရင်းညစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 Washington DC မြို့တော်ကနေတရိပ်ဆက်လွှင့်နေပါပြီ Flyometer 3251အပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းအခုထုတ်လွှင့်ခြင်းတွင်တရိပ်နှက်စင်ကြည့်ရှုနိုင်ပါပြီဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမြင့်ပါ
ဟုတ်ကဲ့ပါရှင်ကျွန်မဤတန်စင်မှာအရှိလေပိုင်းဒေတာအပြစ်ခဲ့ရစေရေးအစ်ဇွေးနဲ့အမားစအဖွဲ့ကြားစီးစစ်ညီနိုင်ပေးနေတဲ့နိုင်ငံတကာကဂျောင်းဝင်ဆောင်ရွက်သူတွေကဒီနေ့ကတားနိုင်ငံတို့ဟာမှာတွေ့ဆုံဆွေးနွေးနေကြပါလိမ့်မြန်မာပါဝင်8000အရှာဒေတာတွေနိုင်ငံတချို့ကစစ်တပ်အရာရှိတွေကရုရှားကာကွယ်ဝင်ကြီးနဲ့ဒီသင်းပတ်ထဲမှာတွေ့ဆုံနေပါလိမ့်ရန်ကုန်မြို့တက္ကသိုလ်ရိပ်သာလမ်းကဒေါအောင်ဆန်းစုကြည်ရဲ့အိမ်ကိုဒုတိယအကြိမ်လေးလံတင်ရောင်းချခဲ့ပေမဲ့ဝယ်မဲ့သူမရှိဘဲနဲ့ပြီးဆုံးသွားပါလေဒီလိုသတင်းတွေကိုကိုဝင်းမင်းနဲ့တူတင်ဆက်ပေးသွားမှာဖြစ်ပါလိမ့်ရှင
်ဟုတ်ကဲ့ပါမေးတန်စင်အခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်ခုနကပြောခဲ့တဲ့ဒေါအောင်ဆန်းစုကြည်မိသားစုနဲ့ချမ်းဝင်လေးလံဖြစ်တာဝယ်သူထပ်မရှိတာမှရှင့်နေသူက
အမွေရှင်တော်ကိုဒီတန်ရစ်တဲ့တိကတမ923 A ကရှိမြေခွက်နဲ့မြေခွက်ပေါ်မှာရှိတဲ့အစာအုပ်ပါဝင်သူခံစားခွင့်ရရအားလုံးကိုနေလန်ကျန်းကင်းစင်ငွေချက်သိန်းပေါင်း3000တိတိနဲ့နေလန်တင်ရောင်းချနေပ
ါနောက်ဖားကန်ကိုကာထားတဲ့စစ်တပ်စခန်းကို KIA ကချင်တပ်ကသိမ်းပိုက်လိုက်ပါပြီနောက်ဒီတိုက်ပွဲတွေကြားတဲ့ခက်ခဲနေတဲ့ရခိုင်ဘက်မောင်းတော်ဒုက္ခတဲ့အခြေအနေကရောဘယ်လိုရှိပါလဲအခုလိုသတင်းထွားပြီးပြီးမှာတော့ချက်တာရင်းညာပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်မြန်မာပြည်သုံးသက်ချက်နောက်ကျမ်းမာရေးနဲ့တိုင်းသတင်းလွှာတွေကိုစက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုမိတ်တန်စင်နဲ့ပဲပြောပြပေးပါမယ်ခင
်အရှိလေပိုင်းဒေသအပြစ်ခက်ရစဲရီအစ္စရေးနဲ့ဟမတ်အဖွဲ့ကြားမှာစီးဆက်ညီနိုင်ပြီးနေတဲ့နိုင်ငံတကာကချောင်းဝင်ဆောင်ရွက်နေသူတွေကဒီနေ့ကတားနိုင်ငံဒိုဟာမြို့မှာတွေ့ဆုံပြီးတော့ဆွေးနွေးနေပါလေအရှိလေပိုင်းမှာတင်းမာမှုတွေပိုပြီးတော့ကြီးထွားပြီးစစ်ပွဲတွေပြန်နဲ့မသွားအောင်လို့တားဆီးဖို့ကြိုးစားနေကြတာပါ American Egypt နဲ့ကတားနိုင်ငံကကိုယ်စားတွေကအစ္စရေးနိုင်ငံကကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံမှုစီစဉ်ထားပါလေဟမတ်အဖွဲ့ကတော့ဒီအစည်းအဝေးမှာပါဝင်မှာမဟုတ်ဘူးလို့မင်းကပြောပါလေ
نحن نتوقع ان ياتينا من الوسطاء ما يفيد ان اسرائيل قبلت
ကျွန်တော်ဘက်ကကမ်းလန်းထားချက်တွေပေါ်မှာအစ္စရေးကလက်ခံနေလို့စစ်စစ်ညီတိုင်းနေသူတွေကပြန်ပြောမယ်လို့မျှော်လင့်ထားပါတယ်။အစ်စ်တွေစစ်စစ်ဖို့ထက်ဘယ်ချိန်နောက်ဆုံးထားအကောင့်ထဲပုံမေးဆိုတာသတ်မှတ်ဖို့ပဲဖြစ်တဲ့နေဆိုပြီးမိခင်ပြည်အောင်စုကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ဟာမတ်အဖွဲ့ကနိုင်ငံရေးအရာရှိအိုစမာဟမ်ဒန်ကပြောတော့တာပါ။အစ္စရေးဘက်ကတစားကန်အယောက်တရာကျော်ဖမ်းဆီးခံထားရစေဖြစ်တယ်လို့ယီမင်အခြေစိုက်ဟူသည်တပုံတွေကလည်းပင်လယ်နီနဲ့အေဒီပင်လယ်ခွေ့မှာကုန်တင်သင်းမောတွေကိုတိုက်ခိုက်နေပါတယ်။
ရုရှားနိုင်ငံတွေကိုယူကရိန်းတပ်တွေဆက်ထိုးလာတာကြောင့်လူပေါင်းသောင်းတွေချီကိုရွှေ့ပြောင်းပေးဖို့ရုရှားကခြေညာလိုက်ပါတယ်။ရုရှားနိုင်ငံကတ်စ်ဒေတာကိုယူကရိန်းတပ်တွေဆက်လက်ထိုးစစ်ဆင်နေတာကြောင့်ဒီဒေတာကလူ2000ကျော်ကိုဘေးလွယာရွှေ့ပြောင်းပေးဖို့ရုရှားအနာပိုင်တွေကမနေ့ဗုဒ္ဓဦးနေ့တုန်းကခြေညာခဲ့တာပါ။ယူကရိန်းနဲ့ရုရှားနယ်စပ်ဂလတ်စကော့ဖ်ခရိုင်တွေကလူတွေပြောင်းရွှေ့တာကိုရဲတွေနဲ့အနာပိုင်တွေကကြီးကြပ်သွားမှာဖြစ်ကြောင်းယာယီအုပ်ချုပ်ရေးမှူးအလက်ဆီစမီယာနော့ဖ်က Telegram လူမှုကွန်ရက်ကနေတဆင့်ပြောလိုက်ပါတယ်။ယူကရိန်းဘက်ကနေဆက်ဖြတ်ကျော်တိုက်ခိုက်ခဲ့တဲ့ဩဂတ်လ6ရက်နေ့ကလေးကဆိုရင်ရုရှားဘက်ကလူ2000လောက်ဘေးလွယာကိုပြောင်းရွှေ့ထားပြီးဖြစ်ပါတယ်။ရုရှားစစ်သားရောက်တရာကျော်ကိုယူကရိန်းကအကျဉ်းသားတွေဖြစ်ဖန်တာကြောင့်ယူကရိန်းစစ်တပ်အကြီးအကဲဗိုလ်ချုပ်အိုလက်ဆန်ဒါဆာရက်စကီးကပြောပြီးရုရှားကဖန်ထားတဲ့ယူကရိန်းစစ်သုံးမန်းတွေနဲ့တဖြည်းဖြည်းချင်းလဲလှယ်သွားမှာဖြစ်ကြောင်းကိုလည်းယူကရိန်းသမ္မတဗလန်ဒီမာဇယ်လန်စကီးကပြောခဲ့ပါတယ်ခင်ဗျာ။
မြန်မာနိုင်ငံပါဝင်8000အရှာနိုင်ငံဒေသအတွင်းကနိုင်ငံတချို့ကစစ်တပ်အရာရှိတွေကိုရုရှားကာကွယ်ဝင်ကြီးအန်ဒရီဘယ်လူဆော့ဖ်ကဒီသတင်းပတ်တွင်မှတွေ့ဆုံပြီးတော့စီးရီးအရာပို့ပြီးတော့ပူးပေါင်းဆောင်ရွက်နိုင်စီကိုဆွေးနွေးခဲ့ပါတယ်။ရုရှားနိုင်ငံမော်စကိုမြို့တော်ကူဘင်ကာဒေသမှာကျင်းပတဲ့17ကြိမ်မြောက်နိုင်ငံတကာစစ်ဖက်နည်းပညာဖိုရမ်ကိုတက်ရောက်လာတဲ့မြန်မာ၊လာအို၊ဗီယက်နမ်၊မာလီနဲ့တောင်အာဖရိကနိုင်ငံတွေကအကူအညီအဖွဲ့ကိုရုရှားကာကွယ်ဝင်ကြီးကအင်္ဂါနေ့တုန်းကတီးခြားတွေ့ဆုံဆွေးနွေးခဲ့ပါတယ်။ရုရှားနိုင်ငံရဲ့နောက်ဆုံးပေါ်စစ်လက်နက်တွေကိုပြသတဲ့စစ်ဖက်နည်းပညာဖိုရမ်ကိုမြန်မာနိုင်ငံကစစ်ကောင်စီကာကွယ်ဝင်ကြီး ီးဘိုးချုပ်ကြီးတရားဆန်းတက်ရောက်ခဲ့ပါတယ်။လက်ရှိနဲ့နောက်နောက်စီးရဲအရာပူးပေါင်းနိုင်ကြပြီးနိုင်ငံတကာနဲ့ဒေသတွင်းရင်ဆိုင်နေရတဲ့အကြီးမားဆုံးစိန်ခေါ်မှုတွေကိုရုရှားကာကွယ်ဝင်ကြီးကဆွေးနွေးခဲ့တဲ့အကြောင်းရုရှားနိုင်ငံထုတ်သတင်းတွေမှာပြောဆိုပေးမဲ့အသေးစိတ်ကိုတော့ဖော်ပြမထားပါဘူး။ရုရှားနိုင်ငံကမြန်မာစစ်ကောင်စီကိုလက်နက်အဓိကရောင်းချပံ့ပိုးနေတဲ့နိုင်ငံဖြစ်ပြီးဆိုဗီယက်ပြည်အောင်စုခေတ်ကတည်းကမြန်မာကိုတန်ကာတန်ချက်ကာကားတွေရောင်းချပေးနေတာဖြစ်ပါတယ်။
မြန်မာနိုင်ငံကစစ်ပွဲအလုံးကိုဆန့်ကျင်ကြောင်းတရုတ်နိုင်ငံသားဝင်ကြီးဝန်ကြီးကမြန်မာစစ်ကောင်စီခေါင်းဆောင်ကိုပြောခဲ့ပါတယ်။မြန်မာနိုင်ငံပေါ်ပြည်ပဝင်ရောက်ဆက်ဖက်မှုကာကွယ်ရေးနဲ့ပြည်တွင်းတည်ငြိမ်ရေးကိုထိန်းသိမ်းကာကွယ်ရေးမှာတရုတ်ကဆက်လက်ကူညီဖို့မျှော်လင့်ထားကြောင်းနဲ့သူနဲ့တွေ့ခဲ့တဲ့ဗိုလ်ချုပ်မှူးကြီးဟောင်းတန်းရွှေကလည်းပြောခဲ့ပါတယ်။နေပြည်တော်မှာတရုတ်နိုင်ငံသားဝင်ကြီးဝန်ကြီးနဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ဦးတန်းရွှေပြောခဲ့တာတွေကိုတရုတ်တန်ယုံကသတင်းထုတ်ပြန်တာပါ။မနေ့ကနိုင်ငံသားဝန်ကြီးဝန်ကြီးဟာစစ်ကောင်စီကြီးခဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုတွေ့ဆုံခဲ့ပြီးဗိုလ်ချုပ်မှူးကြီးအောင်ဦးတန်းရွှေကိုလည်းတရားတွေ့ဆုံခဲ့တာပါ။တရုတ်အနေနဲ့မြန်မာနိုင်ငံမတီးမငြိမ်ဖြစ်နေမှုနဲ့စစ်ပွဲဖြစ်ပွားနေမှုကိုဆန့်ကျင်ကြောင်းပြည်ပအင်အားစုတွေမြန်မာပြည်တွင်းရေးဝင်ရောက်ဆက်ဖက်နေတာကိုလည်းဆန့်ကျင်ကြောင်းနောက်တရုတ်မြန်မာဆက်ဆံရေးကိုသွေးခွဲလိုတဲ့တရုတ်နိုင်ငံကိုအမည်ဖြတ်အပုတ်ချတဲ့ဘလူပြောဆိုမှုကိုမဆိုလှုပ်ဆောင်မှုကိုပါဆန့်ကျင်ကြောင်းဝန်ကြီးကနိုင်ငံခြားရေးဝန်ကြီးဝန်ကြီးကဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံစဉ်မှာပြောခဲ့တယ်လို့တရုတ်တန်ရွေသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ VOA American နဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9393ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့မှာလိုင်းလမ်းမီတာ190 kHz 1505ကနေပြန်ထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့ဂျာတာပိနေညပိုင်းသတင်းတွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ရန်ကုန်တိုင်းဗဟန်းမြို့နယ်တက္ကသိုလ်ရိပ်သာလမ်းကခြံမှတ်54နေအိမ်ကိုဒီနေ့မနက်ကကမာရွတ်ခရိုင်တရားရုံးရဲ့အစီအစဉ်နဲ့ဒုတိယအကြိမ်မြောက်လေလံတင်ရောင်းချခဲ့ပေမယ့်လေလံဆွဲဝယ်ယူမဲ့သူမရှိတာကြောင့်လေလံမအောင်မဲနဲ့ပြီးဆုံးသွားခဲ့ပါတယ်နိုင်ငံတော်တမင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့တက္ကသိုလ်ရိပ်သာလမ်းနေအိမ်ကိုလေလံကြံကင်းဈေးတစ်အဖြစ်အရင်သတ်မှတ်ထားတဲ့နှုံးထက်လျှော့ချပြီးတော့နောက်တစ်ချိန်ထပ်ပံလေလံတစ်ရောင်းချဖို့ဂျွန်လာကုန်ပိုင်းလောက်မှာတရားရုံးကအမိန့်ချမှတ်ခဲ့တာပါအရင်ကကျပ်ငွေ315ဘီလီယံကနေအခုကျပ်ငွေ300ဘီလီယံအဖြစ်ပြောင်းလဲသတ်မှတ်ခဲ့ပါတယ်တက္ကသိုလ်ရိပ်သာလမ်းကနေအိမ်ချက်ဝင်းကနှစ်အေကနေပါကျယ်ဝန်းပါလေဒီချန်ထဲမှာရှိတဲ့အဆောက်အုံတွေကိုယဉ်ကျေးမှုအမွေနဲ့အဖြစ်သတ်မှတ်ထားတဲ့အတွက်မြေသူတဦးတယောက်မှရောင်းချခြင်းရောင်းချရန်ကြိုးစားခြင်းဖြည့်ဆည်းခြင်းဖြည့်ဆည်းရန်ကြိုးစားခြင်းပုံစံပြောင်းခြင်းပြင်ဆင်ခြင်းမပြုဖို့ကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကတားမြစ်ထားတာပါဒေါ်ဆန်းစုကြည်ရဲ့နေအိမ်ကအမေရိကန်သမ္မတဟောင်းအိုဘားမားနိုင်ငံခြားရေးဝန်ကြီးဟောင်းဟီလရီကလင်တန်အပါအဝင်ကမ္ဘာခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တဲ့အိမ်လေးဖြစ်ပါလေပြီးခဲ့တဲ့မတ်လ20ရက်နေ့ကလေဒီအိမ်ကိုစစ်ကောင်စီတရားရုံးကလေးလံတေရောင်းချခဲ့ပေမဲ့ဝယ်မဲ့သူမရှိခဲ့ပါဘူးရှင်
။ထိုင်းဝန်ကြီးချုပ်တက်ခန့်ဖို့တက်ဆင်သမီးကိုညပေါင်းပါတီကြီးကရွေးချယ်လိုက်ပါပြီ။ဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်ထရိုင်ရဲ့သမီးပေထုံထန်ရှင်နာဝတ်ကိုဝန်ကြီးချုပ်တက်ခန့်ဖို့အာဏာရညပေါင်းပါတီတွေရွေးချယ်လိုက်တာပါ။ကျင်းဝဖောက်ဖျက်မှုနဲ့ဝန်ကြီးချုပ်ဆရတ်သာထဝီစင်မှာအပြစ်ရှိကြောင်းထိုင်းဖွဲ့စည်းပုံခြေခံဥပဒေတရားရုံးကမနေ့ကဆုံးဖြတ်ပြီးယာရုကနဲ့ထုတ်ပယ်ပြီးတဲ့နောက်ဝင်းကျုပ်တက်ခန့်ဖို့အာနာယဖွဲ့ထိုင်းပါတီခေါင်းဆောင်တွေဒီနေ့ဆွေးနွေးကြတာပါထိုင်းအနေနဲ့ခေါင်းဆောင်ပြောင်းလဲကိုငြင်းငြင်းချင်းချင်းဆောင်ရွက်နိုင်မယ်လို့မျှော်လင့်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနဒုတိယပြောခွင့်ရကလည်းအခုလိုပြောခဲ့ပါတယ်
We are aware of today's ruling by the Thai Constitutional Court to dismiss Prime Minister of Thailand and the entire
ဝဇီဘုံခြေခံဥပဒေတရားရုံးဆုံးဖြတ်ချက်အရထိုင်းဝန်ကြီးချုပ်ကိုရောအစိုးရတစ်ဖွဲ့လုံးနှုတ်ထွက်လိုက်ရတာကိုသိတဲ့အကြောင်းနဲ့ဝန်ကြီးချုပ်တွေရွေးချယ်ပြီးအစဉ်ပြေချော့မှုတွေအနာလွှဲပြောင်းရေးပေါ်ပေါက်လာဖို့ကိုအမေရိကန်အနေနဲ့ဆရာထက်သန်ဆောင်ဆိုင်နေတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနဒုတိယပြောခွင့်ရ Vitant Patel ကမနေ့ကပြောဆိုသွားတာပါခင်ဗျာ
အိန္ဒိယနိုင်ငံမှာအလုတ်တင်ဆရာဝန်အမျိုးသမီးမတိန်ကျက်တက်ဖြတ်ခံခဲ့ရတာကြောင့်နိုင်ငံတော်မျိုးတော်တော်များများမှာအမျိုးသမီးထောင်ထဲချီညလုံးပေါက်ချီတက်ဆန္ဒပြခဲ့ကြပါတယ်။ကောက်ကတာမြို့မှာပြီးခဲ့တဲ့တောက်ကြနေ့ဩဂတ်လ9ရက်နေ့တုန်းကအသက်32နှစ်အရွယ်အမျိုးသမီးမတိန်ကျက်တက်ဖြတ်ခံခဲ့ရတယ်လို့ရဲကပြောပြီးတဲ့နောက်ဆန္ဒပြမှုတွေပေါ်ပေါက်လာတာပါ။ဗုဒ္ဓနေ့ညတုန်းကလည်းကောက်ကတာမြို့မှာဆန္ဒပြသူတွေကဖျောင်းနိုင်တွေကင်ဆောင်ပြီးတော့ချီတက်ခဲ့ကြပါလိမ့်။ ကြာတာပတိနေ့မိုးလေအားကြီးရဲ့အချိန်မှာဆန္ဒပြသူတချို့နဲ့လုံခြုံရေးတချို့ထိတ်တိုက်တွေးဆမှုတွေရှိခဲ့ပါလိမ့်။အမျိုးသမီးတွေအပေါ်မှာပြစ်မှုကျူးလွန်သူတွေကိုတင်းတင်းကြပ်ကြပ်အရေးယူဖို့ဒီနေ့မှာကြာရောက်တဲ့88နှစ်မြောက်အိန္ဒိယလွတ်လပ်ရေးနေ့အခမ်းအနားမင်ကုန်းမှာဝန်ကြီးချုပ်နရိန္ဒရာမိုဒီကတောင်းဆိုခဲ့ပါလိမ့်။နိုင်ငံတော်ကဆရာဝန်တွေစေဝန်ထမ်းတွေကလည်းပူပြီးတော့လုံခြုံကောင်းမွန်တဲ့အခြေအနေတွေကိုဖန်တီးပေးဖို့တောင်းဆိုနေကြတာဖြစ်ပါလိမ့်ရှင်။
ဂျပန်နိုင်ငံကန်ယိုရက်မှာတော့ငလျင်ကြီးလှုပ်ခတ်နိုင်တဲ့အန္တရာယ်သတိပေးချက်ကိုအရင်ထုတ်ပြန်ခဲ့တာအခုပြန်လည်ဖော်ရှားပေးလိုက်ပါပြီ။ဒေသခံပြည်သူတွေအနေနဲ့နေရက်ပြန်သွားနိုင်ပြီးပုံမှန်အတိုင်းပြန်လည်နေထိုင်သွားနိုင်ပြီလို့သဘာဝဘေးဒဏ်စီမံခန့်ခွဲရေးဝန်ကြီးကဒီနေ့ကြတာရင်းနဲ့မှာကြေညာလိုက်တာပါ။အထူးသတိပေးချက်ကိုဖော်ရှားပေးလိုက်ပေမဲ့ကြီးမားတဲ့ငလျင်လှုပ်နိုင်တဲ့အန္တရာယ်အဆုံးသတ်သွားတာမဟုတ်တဲ့အတွက်ဒေသခံတွေအနေနဲ့ကိုယ်ပမာရောက်နေတယ်ဆိုတာတခြားသူတွေကိုအသိပေးထားဖို့အရေးပေါ်စာရေးရိက္ခာတွေစုဆောင်းထားဖို့အရေးပေါ်အစီအစဉ်တွေကိုတော့လှုပ်ထားကြဖို့ဝန်ကြီးကအကြံပြုထားပါတယ်။ဘယ်နေရာဘယ်အချိန်မဆိုကြီးမားတဲ့ငလျင်ကြီးလှုပ်ခတ်နိုင်သေးတယ်လို့လည်းသူကပြောပါတယ်။ Pacific ကမ်းရိုးတန်းဒေသမှာအင်အားပြင်းထန်တဲ့ငလျင်ကြီးတစ်ခုလှုပ်နိုင်တာကြောင့်ပြည်သူတွေဘေးကင်းရာထွက်ခွာဖို့ပြင်ထားဖို့ဂျပန်ဘူမိဗေဒဌာနကဘယ်တော့မှနဲ့မတူတဲ့သတိပေးမှုကိုပြီးခဲ့တဲ့ကြာတာရင်းနေ့တုန်းကထုတ်ပြန်ခဲ့တာပါ။ဒီတိပေးချက်ကြောင့်ဝင်းချုပ်ဖူမီယိုကီရှိရာနိုင်ငံသားသွားမဲ့ခီးစဉ်ကိုတောင်ဖျက်သိမ်းခဲ့ရပါတယ်။ဒီဂျပန်နောက်တောင်ပိုင်းကကျူရှူးကျွန်းမှာပြီးခဲ့တဲ့အပတ်က 9.1 ပြင်းအားနဲ့ငလျင်တစ်ခုလှုပ်ခတ်ခဲ့ပြီးတဲ့နောက်ပြင်းထန်တဲ့ငလျင်ကြီးလှုပ်ခတ်နိုင်ခြေပုံများနေတယ်ဆိုပြီးတတိပေးချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျာ။မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ FIO American တန်ရဲ့ August 15ရက်နေ့ကြာတာရင်းညနောက်ဆုံးရအထူးခြားဆုံးသတင်းတွေကိုမိတ်တန်စင်နဲ့ပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေဇက်တိုက်ပါပထမဆုံးကတော့ဒေါ်ဆန်းစုကြည်မိသားစုနေင်ချန်ဝန်းလေးလံပြစ်တာဝယ်သူထပ်မရှိခဲ့တာပါဒေါ်ဆန်းစုကြည်မိသားစုအမွေဆိုင်အမှုဖြစ်နေတဲ့ရန်ကုန်မြို့တက္ကသိုလ်ရတာလမ်းအိမ်ချန်ဝန်းကိုဒီနေ့ဒုတိယကြိမ်လေးလံတင်ရောင်းခဲ့ပေမဲ့လေလံဆွဲသူတော့မရှိခဲ့ပါဘူးပထမတစ်ကြိမ်လေလံပြစ်စင်ကလေးကလည်းဝယ်သူမရှိဖြစ်ခဲ့တာကြောင့်ဈေးလျှော်ပြီးကြံကင်းစေးတဲ့အခုဒုတိယကြိမ်ထပ်မံရောင်းခဲ့ပေမဲ့လည်းဝယ်သူမရှိထပ်ဖြစ်ခဲ့ရတာပါအခုလိုမရောင်းရတဲ့အတွက်ဘာဆက်ဖြစ်လာနိုင်ပါလဲရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးမက်ခင်ပြူထွေးပြောပြပေးပါအောင်ခင်ဗျာ
ရန်ကုန်တက္ကသိုလ်ရိပ်သာလန်ကဒေါ်ဆန်းစုကြည်မိသားစုပိုင်ချမ်းအမှတ်54နေအိမ်ချမ်းဝင်းရှိမှာဒီကနေ့ဩဂတ်လ15ရက်နေ့မှာပဲဒုတိယကြိမ်လေလံပွဲလုပ်ပါတယ်လီလံပွဲမှာရှင့်နေကလီလံခေါ်ခဲ့ပြီမဲ့လို့လီလံဆွဲမဲ့သူမရှိပဲအဆုံးသတ်ခဲ့ပါတယ်
။ကမိုင်းခိုင်တရားတော်ဒီမစာရီမူမှ38023အမှုကပစ္စည်းစီးရင်ဖြစ်တဲ့အမွေရှင်တော်ဖွင့်ကြည်ကြံရစ်တဲ့တက္ကသမ923ဧကရှိမြေခွက်နယ်မြေခွက်ပေါ်မှာရှိတဲ့အစာအုပ်ပါဝင်ကျွန်းခံစားခွင့်ရရအားလုံးကိုလီလံချမ်းကင်းစင်ငွေကျပ်3,300တိတိနဲ့လီလံတင်ရောင်းချနေပါတယ်ဝယ်ယူမဲ့သူရှိပါသလား။၃ချိန်ပြင်ညာပြီးတဲ့အချိန်မှာဝယ်ယူမဲ့သူမရှိတဲ့အကြောင်းမလို့လီလံတင်ရောင်းချမှုအောင်မြင်မှုရှိကြောင်းပြင်ညာပါတယ်ခင်ဗျ။
လေလံပွဲကိုဝယ်လို့သူတယောက်မှမလာခဲ့ဘူးလို့အဲ့ဒီနေရာမှာရောက်နေတဲ့သတင်းတောက်တွေကပြောပါရယ်မိသားစုပိုင်နေအိမ်ကိုအမွေခွဲယူဖို့ဒေါ်ဆန်းစုကြည်ရဲ့အကိုဖြစ်သူဦးအောင်ဆန်းဦး2001ခုနှစ်ကတရားရုံးမှာရှောက်ထားခဲ့ရာကဆရာနာသိမ်းပြီး2022ခုနှစ်ဩဂတ်လမှာဒီနေအိမ်နဲ့ချက်ဝင်းကိုလေလံပစ်ခွဲဝေယူဖို့ပြည်ထောင်စုတရားလွှတ်တော်ချုပ်ကဆုံးဖြတ်ခဲ့ပါရယ်ပထမအကြိမ်လေလံပွဲတုန်းကလည်းလေလံပစ်မဲ့သူမရှိတာကြောင့်အရင်ဈေးဖြစ်တဲ့ကျပ်ငွေ315ဘီလီယံကနေဈေးလျှော့ပြီးကျန်ဝီ300ဘီလီယံတိမ်ပေါင်း300တိတိနဲ့လေလံပြဖို့တရားရုံးကဇွန်လမှာခွင့်ပြုခဲ့ပြီးတဲ့နောက်ဒုတိယအကြိမ်မြောက်ဒီကနေ့မှာလေလံတင်ရောက်ချတာဖြစ်ပါတယ်။ဒီကနေ့လည်းလေလံမအောင်တဲ့အတွက်ဥပဒေကြောင်းအရဆက်လက်လေလံပြသွားမှာဖြစ်တယ်လို့ရှင်းနေကြီးဦးကြီးမြင့်ကရှင်းပြပါတယ်
။ဘာဖြစ်လဲဆိုဆက်လေလံပြရမှာပေါ့နော်။တရားရန်ကရှန်တဲ့အိမ်ကနိုင်ငံတော်ကနေပြီးရောဘုကြောင့်ဇာပနာပတ်သက်တည်နေသူရဲ့ပတ်သက်တည်နေစုပြီးတော့နိုင်ငံတော်ကနေဝဲထားတာ။တော့နိုင်ငံတော်ကတောကင်ကြီးကိုပေးထားလားအာဇာနည်ရဲ့အမွေနဲ့အမွေပဲဒီတော့စုကလည်းတရားကိုနော်ပြတဲ့အဖြစ်လို့ဖို့မှန်ထားပြီးသားဥစ္စာကိုအဲ့ဒါတွေကိုတွဲလုံးသားလုပ်မယ်ဆိုရင်တော့အဲ့ကားပြေအရာပြေလုပ်မယ်ဆိုရင်တော့ဤသူလူသူရဲ့ရန်သူဖြစ်မှာပဲသူကတော့ဒီနည်းနည်းပဲကြာကြာလေးလှုပ်ထုတ်လို့ကြီးကတော့လှုပ်သွားမှာပေါ့ပြီးတော့လည်းဒီချိန်ကြီးမှာဆွဲလို့ရှိရင်အဲ့ဒီကောင်ကဘယ်ရပ်ပဆိုင်ရလဲငွေပြူပြလေသူဘလို့အခွန်ဆောင်ကြတယ်အဲ့ငွေလာဆွဲတဲ့ငွေကဘယ်ရရတာလဲအဲ့ဒါပြရမယ်လေငွေပြူမပြနဲ့ဆွဲခွင့်မရှိ
လက်ရှိမှာဒေါအောင်ဆန်းစုကြည်ဟာထောင်ချခံထားရပြီးသူဘယ်နေရာမှာရှိနေရဲဆိုတာအတိအကျမသိရပါဘူး ချမ်းမတ်54တက္ကသိုလ်ရိပ်သာလန်နေအိမ်မှာတွန်းဆန်းစုကြည်နှစ်ရှည်နေအခြေချုပ်ချခံခဲ့ရဘူးတယ်လို့ကုလသမဂ္ဂအတွေ့အမှုချုပ်ဟောင်းဘန်ကီမွန်းနောက်အမေရိကန်သမ္မတဘရက်အိုဘားမာအမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်းဟယ်လရီကလင်တန်အပါအဝင်ကမ္ဘာခေါင်းဆောင်တွေနဲ့တမိုင်းဝင်တွေ့ဆုံခဲ့ကြတဲ့နေအိမ်လည်းဖြစ်ပါတယ်မြန်မာနိုင်ငံရေးအတွက်အရေးပါတဲ့အဆောက်အဦတစ်ခုဖြစ်တာကြောင့်ဒီချက်ဝင်းကြီးကိုထိန်းသိမ်းချဖို့ပြည်သူတို့ကဆန္ဒရှိကြပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG ကတော့ချမ်းမတ်54ချမ်းဝင်းထဲမှာရှိတဲ့အဆောက်အုံတွေကိုယဉ်ကျေးမှုအမွေအနှစ်အဖြစ်သတ်မှတ်ထားတဲ့အတွက်မိသူတဦးတယောက်မှရောင်းချခြင်းရောင်းချရန်ကြိုးစားခြင်းဖျက်ဆီးခြင်းဖျက်ဆီးရန်ကြိုးစားခြင်းပုံစံပြောင်းခြင်းပြင်ဆင်ခြင်းတွေမပြုလုပ်ဖို့တားမြစ်ထားပါရဲ့ရှင
်။သမိုင်းဝင်တဲ့ထောင်ဆန်းစုကြည်ရဲ့မိသားစုနေချမ်းဝင်းလေလံပြစ်တာဝယ်သူမရှိပဲထပ်ဖြစ်ခဲ့တာကိုမခင်ဖြစ်တွေပြပြပေးခဲ့တာပါ။အခုတော့ကချင်ဘက်မှာတော့ဖားကန့်ကိုကာထားတဲ့စစ်တပ်စခန်းကို KIA ကချင်တပ်သိမ်းပိုက်လိုက်တာပါကချင်ပြည်နယ်ဖားကန့်မြို့နယ်ကိုအကာအကွယ်ယူထားတဲ့လမ်းမောင်တပ်စခန်းကို KIA ကချင်တပ်တွေနဲ့ပူးပေါင်းတပ်တွေကသိမ်းယူခဲ့ပါတယ်စစ်တပ်အတွက်အရေးပါတဲ့လမ်းမောင်နဲ့တောမော့စ်တပ်စခန်းတွေကိုဗိုလ်ရုံးနဲ့မနက်ထဲက KIA တပ်တွေကစတင်တိုက်ခိုက်ခဲ့တာပါရှမ်းပြည်နယ်တီပေါ်နဲ့နောင်ချိုဘက်မှာလည်းတိုက်ပွဲတွေဆက်ပြင်းနေပါတယ်ရှမ်းပြည်ဘက်ကတိုက်ပွဲနောက်ဆုံးအချိန်နဲ့ရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
ကချင်ပြည်နယ်ဖားကန့်မြို့ကိုအကာအကွယ်ပေးထားတဲ့စစ်တပ်ရဲ့လမောင်နဲ့တောမော်ကတပ်စခန်းတွေကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ KPDF အဖွဲ့တွေပူးပေါင်းပြီးဩဂုတ်လ14ရက်ဗုဒ္ဓဦးနေ့မနက်အစောပိုင်းမှာတိုက်ခိုက်ခဲ့ကြပါတယ်။ဒီနေ့ကြာသပတေးနေ့မနက်ပိုင်းမှာတော့လမောင်တပ်စခန်းကိုသိမ်းယူနိုင်ခဲ့ပြီးတောမော်တပ်စခန်းကိုဆက်လက်တိုက်ခိုက်နေတယ်လို့ KIA ပြန်ကြားရေးတာဝန်ခံဘူမူဤနော်ဘူးက VOE ကိုပြောပါတယ်
။ဖားကန့်ဘက်ကတပ်ဖွဲ့ချင်းတွေကတော့မနေ့ကတောမော်နဲ့လမောင်ကုန်းဆိုတဲ့တပ်ခန်းကိုဝတ်တဲ့ဖြစ်စဉ်ရှိပါတယ်။ဒီနေ့တော့ဒီနေ့9နာရီချိန်မှာတော့လမွန်ကောင်းဆိုတဲ့တပ်ခန်းကိုတော့ပြင်ပလုပ်ရပါပြီအခု7နာရီတော့မော်ခန်းကိုတော့တပ်ဖွဲ့ဝင်တွေတုံ့ပြန်ပါတယ်ခင်ဗျာဖားကန့်ကိုလုံခြုံရေးတိထားတဲ့ယူထားတဲ့စခန်းကုန်းတွေပြပါတယ်ရေးကြည့်လို့ပြောလို့ရပါတယ်
ဗုဒ္ဓဦးနေ့ကတော့မင်းဆက်နိုင်လောက်မှာစစ်ကောင်စီက၄ကြောင်းက၂ကြိမ်တိုက်ခိုက်ခဲ့ပါတယ်ဒီနေ့အခြေအနေကတော့တရင်အတိအကျမရသေးတာကြောင့်မပြောနိုင်ပေဘူးလို့ဘူမူကြီးနော်ဘူးကအစောပိုင်းကပြောကြားခဲ့ပါတယ်
မနေ့ကတော့လေကြောင်းလာတဲ့ရှိပါတယ်ဒီနေ့လာမယ်လို့တော့ကျွန်တော်ထင်ပါတယ်နော်သူတို့ကတော့အကူတကြီးနဲ့တုံးနေတဲ့လေကြောင်းဆိုတော့လာမယ်လို့တော့ကျွန်တော်ထင်ပါတယ်ဒါပေမဲ့တရင်တိကျတော့မသတိရပါဘူ
းလမောင်တက်စကန်မှာတင်စီရမိတဲ့လက်နက်ခဲယမ်းတွေနဲ့ပတ်သက်ပြီးတရင်ထုတ်ပြန်တာတော့မရှိပါဘူးဖားကန့်ဒေသခံတူကလည်းလမောင်ကုန်းကိုတင်ယူမှုနဲ့ပတ်သက်လို့သူတီးသမျှကိုအခုလိုပြောပြပါတယ
်လမောင်ကုန်းရဲ့ဟိုဘက်ကတောမော်တို့ဝါတို့အဲ့ဒါဒီမနေ့တိုက်ပွဲစဖြစ်တယ်တဲ့ဒီမှာဖကလည်းလက်နက်ကြီးနဲ့တန့်ထုတ်တာရဲ့နောက်ပြီးတော့လေရင်နဲ့ရောလာတာဆိုတော့အဲ့ဒါသူတို့မနေ့ကမသိနိုင်ဘူးဒီနေ့တော့သိနိုင်လိုက်တယ်အဲ့လိုတော့ကြားတာဒီနေ့ကလေရင်နဲ့နှောက်တာပြီးတော့ပုံကျဲတယ်လို့တော့ကြားတယ
်လက်ရှိမှာဖကန့်ပါဝင်ကချင်ပြည်နယ်အတွင်းမှာဖုန်းနဲ့အင်တာနက်လိုင်းတွေပြတ်နေတာကိုလည်းပြောပြပါတယ
်ဖကန့်မှာမရဘူးလုံးဖိလက်မရဘူးဖကန့်အိတ်ပဲကြောတွေတနေရာမရဘူးဟိုနေ့ကကျွန်တော်ဆင်းလာတော့မိုးကောင်းတာတော့နည်းနည်းဖုန်းလိုင်းလေးတွေသူတို့ရတဲ့နေရာလေးတွေမှာဆက်နေကြတာတွေတော့ရှိတယ်
ဖားကန့်ဒေတာတိုက်ပွဲတွေကြောင့်ဒေတာခန့်ထောင်နဲ့ချီပြီးထပြေးတင်းရှောင်နေရကြောင်းလဲဒေတာခန့်တူက VOE ကိုဗုဒ္ဓဦးနေကပြောထားပါတယ်လက်ရှိမှာမြို့တော်မြစ်ကြီးနားအပါအဝင်ကချင်ပြည်နယ်တဝမ်းမှာဖုန်းနဲ့အင်တာနက်လိုင်းတွေဇူလိုင်လ22ရက်နေ့ကစတင်ပြတ်တောက်နေပြီးနေရာတချို့မှာသာတခါတည်းရန်ဖုန်းခေါ်ဆိုရရှိနေတာလည်းဖြစ်ပါတယ်ဖားကန့်မြို့မှာတော့2021ခုနှစ်ဩဂုတ်လကစတင်ပြီးအင်တာနက်လိုင်းပြတ်တောက်နေတာပါဒီရက်ပိုင်းမှာတော့ကချင်ပြည်နယ်မိုးမောင်းမြို့အခြေဆိုင်ခမရ43ခုကို KIA ပူးပေါင်းတပ်တွေကရပ်ပေါင်း20ကျော်ကြာထိုးစစ်ဆင်တိုက်ခိုက်နေပြီးစစ်ကောင်စီကတက်စကန်မကြရေးအတွက်လေကြောင်းကနေအပြင်းထန်ခုခံတိုက်ခိုက်နေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတီဘောနဲ့နောင်ကြိုဘက်မှာတော့တန်အားအမျိုးသားလွတ်မြောက်ရေးတပ်မတော် TNL နဲ့ပူးပေါင်းတပ်တွေကစစ်ကောင်စီတက်စကန်တွေကိုထိုးစစ်ဆင်တိုက်ခိုက်နေပါတယ်။တီဘောမြို့ခါလိုက်ရ23တိုက်ပွဲမှာစစ်ကောင်စီက Jet Fighter နဲ့၄ကြိမ် Y12 လေယာဉ်နဲ့16ကြိမ်တိုက်ခိုက်ခဲ့ပြီးဗုံးအလုံး120ကျော်ကျဲချခဲ့ကြောင်းနဲ့နောင်ချုံမြို့နယ်တောင်ခမ်းနဲ့နောင်လင်ကျေးရွာတိုက်ပွဲတွေမှာတော့ Y12 လေယာဉ်နဲ့တစ်ကြိမ်လာရောက်ပြီးဗုံးလေးလုံးကျဲချခဲ့ကြောင်း TNL ကသတင်းထုတ်ပြန်ထားပါတယ်။တီဘောတိုက်ပွဲမှာ9ရက်အတွင်းအရက်သား12ဦးသေဆုံးပြီး12ဦးဒဏ်ရာရကြောင်း TNL ကသတင်းထုတ်ပြန်ထားပေမဲ့ဒေတာတွင်မှဖုန်းအင်တာနက်လိုင်းတွေပြတ်တောက်နေတာကြောင့်တိကျအတည်ပြုနိုင်တာတော့မရှိသေးပါဘူး။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲအနေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကလည်းတင်းထုတ်ပြန်ခြင်းမရှိသေးပါဘူးခင်ဗျာ
။ကချင်ဘက်မှာဖားကန့်ကိုကာထားတဲ့စစ်ကောင်စီတပ်စခန်းလာမောင်ကို KIA ကချင်တပ်သိမ်းပိုက်လိုက်တာကိုစံကျော်ပြောပြပေးခဲ့တာပါ။အခုတော့တိုက်ပွဲတွေကြာခက်ခဲနေတဲ့ရခိုင်ဘက်မောင်းတော်ကဒုက္ခတွေချင်းနေပါ။စစ်ကောင်စီတပ်တွေနဲ့အရခတ်တတော်အေအေကြားတိုက်ပွဲတွေဆက်ပြင်းထန်နေတဲ့မောင်တော်မြို့နယ်ထဲမှာ တိုက်ပွဲတွေကြာပြိမိနေတဲ့ဒေသခံအများအပြားကိုအေအေကကဲထုတ်ပြီးဘေးလွာကိုရွှေ့ပြောင်းထားတယ်လို့အေအေဘက်ကထုတ်ပြန်ထားပါဗျ။ဒါပေမဲ့ရင်ဂျာအများစုပါဝင်တဲ့ဒေသခံတွေကိုကယ်ဆယ်တာဟာဟန်ပြလုပ်တာလို့ရင်ဂျာတချို့ကစွပ်စွဲပါတယ်။နေရစွန့်ခွာလာရတဲ့မောင်တော်ဒေသခံတွေနဲ့အနေနဲ့စာဝတ်နေရခက်ခဲကြုံနေရတဲ့အခြေအနေကြောင့်ရန်ကုန်ကပေးပို့လာတဲ့တင်ကိုအခြေခံပြီးကိုစီသူပြောပြပေးပါအောင်ခင်ဗျာ။
ရခိုင်ပြည်နယ်မှာဆက်လက်တိုက်ပွဲပြင်းထန်နေတဲ့မောင်တော်မြို့နယ်ထဲမှာရင်ဂျာအများဆုံးပါဝင်တဲ့တောင်းနဲ့ချီတဲ့ဒေသခံတွေကိုအေအေဘက်ကဩဂုတ်လ9ရက်နေ့ကစပြီးကဲထုတ်ပေးနေတယ်လို့အာရခတ်တပ်တော်အေအေကထုတ်ပြန်ထားပါတယ်။စစ်ပွဲတွေကြားကနေဒေသခံတွေကိုအေအေကကယ်ဆယ်ပေးတာမှန်ပေမဲ့ကဲထုတ်ခံရတဲ့ရင်ဂျာတွေမှာပါလာတဲ့တံပိုးရှိပစ္စည်းတွေကိုသိမ်းယူတာတွေရှိတယ်လို့လည်းမောင်တော်ကနေထွက်ပြေးတင်းရှောင်လာတဲ့ရင်ဂျာ2ကအခုလိုဆွတ်ဆွဲပြောဆိုပါတယ်။
မြူတဲမှာသူတို့ဟိုပရမ9ရက်နေ့မှာသူတို့လူဟိုတတောင်လောက်ကိုတောက်တယ်။အဲနောက်ပြီးတော့ရှိရနေ့မှာတကာထုတ်တယ်အခုရနေ့မှာတကာထုတ်တယ်နောက်ပြီးတော့12ရနေ့မှာတကာတက်တုတ်တယ်ဆိုတော့ဒီလူတွေကိုတုတ်ရင်တုတ်ရင်နဲ့မြူထဲမှာမတွက်သေးတဲ့လူတွေကိုသူတို့တိုက်တယ်မတွက်သေးတဲ့လူတွေကိုသူတို့တိုက်တယ်အဲ့လိုလုပ်နေတော့လူတွေကမနေနိုင်တော့သူတို့နောက်ဆုံးထွက်သွားရတယ်ပေါ့နော်ဟိုထွက်သွားတဲ့ဟာကိုသူတို့ဝင်ပြီးတော့မှကိုရင်ကေစေတို့နဲ့သူတို့အဲ့လိုမျိုးလုတာတွေရှိတယ်အဲ့ဓာတ်ပုံတွေဘာတွေရိုက်တာတွေရှိတယ်ပေါ့နောက်ပြီးတော့ဘာတွေလုတ်လဲဆိုတော့မျိုးကအပြင်ကိုဖြောက်တာနဲ့သူတို့ကိုတာပြီးတော့သူတို့စီမှာရှိနေတဲ့ဒီဟိုရွှေတွေငွေငွေတွေဆိုင်ကယ်တွေပြီးတော့သူတို့မှာရှိတဲ့ဒီအပူဓာတ်ပစ္စည်းတွေသူတို့နဲ့အတူပါသွားတဲ့ဟာတွေအကုန်လုံးကိုသူတို့ကသိမ့်ယူလိုက်တယ
်အခုလိုဆွဆွဲချက်နဲ့ပတ်သက်လို့အေအေဘက်ကဆက်သွယ်မေးမြန်းပြီးမဲ့တစုံတရာအကြောင်းပြန်ကြားခြင်းမရှိသေးပါဘူးကဲတင်ပေးထားတဲ့ရွန်ဂျာတွေကိုအေအေဘက်ကစားနပ်ရိက္ခာထောက်ပံ့တာတွေနေရာထိုင်ခင်းတွေစီစဉ်ပေးတာတွေလှုပ်ဆောင်နေတယ်လို့ဒေသတွင်းသတင်းဌာနတွေမှဖော်ပြထားတာတွေ့ရပါတယ်ရွန်ဂျာတို့ကလည်းအေအေထောက်ပံ့မှုတွေကိုအနည်းစုတော့တာရရှိတာဖြစ်ပြီးအများစုကတော့စားဝတ်နေရေးခက်ခဲနေကြတယ်လို့ပြောပါတယ
်တရှုလူတွေကိုသူတို့ကဟိုဇင်ပန်ယာတို့ဟာဘီယာတို့နောက်ပြီးတော့ပဒေါန်တို့ဘာတို့ပေါ့နော်ဒူးယောင်ဘင်ဂျီတို့ဘာတို့ကိုလူတွေရောက်သွားတာရှိတယ်အဲ့ဒီတေကလူတရှုကိုသူတို့ကအိုးမှလူ2000လောက်ရောက်သွားတယ်ဆိုလို့ရှိရင်သူတို့ကမီတာစု20လောက်ကိုဟိုစံနေရေးကတွေပြီးတယ်2000လောက်ရောက်တယ်ဆိုရင်မီတာစု20လောက်ကိုသူတို့ကဆန်နေရေးကပြီးတယ်ပြီးတာက C တပလင်းရဲ့ပြီးတော့ဆန်ဟိုတပြေခွေးပေါ့တပြေခွေးပြောရမလားတုံတိုက်ပြောရမလားပေါ့နော်ဟိုတမီတာစုကိုတုံတိုက်နဲ့ဟို C တပူးစီသူတို့ကပြီးတာရှိတယ်အားလုံးကိုမဟုတ်ဘူးနောက်တစ်ခုကသူတို့ကဒီဟိုမနေ့ကဒီတယ်လီဗီရှင်ပေါ့နော်သူအဲ့လိုမျိုးလူမေတာစု20အုပ်စုကိုပြီးတာ20စုကိုပြီးတာလည်းရှိတယ
်လက်ရှိတိုက်ပွဲပြင်းထန်နေတဲ့မောင်တော်ဒေတာဟာရင်ဂျာအများဆုံးနေထိုင်တဲ့ဒေတာတစ်ခုဖြစ်ပြီးတိုက်ပွဲအတွင်းမှာရင်ဂျာတွေအပေါ်စစ်ကောင်စီနဲ့အေအေနှစ်ဖက်စလုံးကအကြမ်းဖက်လို့ရတွေရှိနေတယ်လို့ရင်ဂျာရေးတောက်ကြလို့ရှားသူတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေထုတ်ပြန်ချက်တွေမှာဖော်ပြကြပါတယ်တစ်ဖက်မှာလည်းမောင်တော်ဒေတာမှာစစ်ကောင်စီနဲ့အေအေအပြင်စစ်ကောင်စီတနန်းပေးထားတဲ့ရင်ဂျာလက်နက်ကန်တွေလည်းရှိနေတာကြောင့်အခြေအနေတွေကရှုပ်ထွေးနေတာပါပြီးခဲ့တဲ့လတွေကဘူးတီတော်မောင်တော်ဒေသအခြေအနေကိုကိုယ်တိုင်သွားကြည့်ခဲ့တဲ့ရခိုင်ဒေသခံတူကတော့အေအေထိန်ချုပ်နယ်မြေတွေမှာရှိနေတဲ့ရွန်ဂျာတွေဟာလုံးလုံးဂျုံဂျုံရှိကြတယ်လို့ပြောပါတယ
်ဒီကျွန်တော်တို့ဒီမြေပြင်အခြေအနေကိုကျွန်တော်တို့သိရတဲ့လောက်ဆိုရင်ဒီအေအေထိန်ချုပ်မှုအောက်မှာရှိနေကြတဲ့မွတ်စလင်တွေအနေနဲ့ပေါ့နော်ဘာမှဆိုရင်ကြောက်ကြနေတာမျိုးကျွန်တော်တို့မတွေ့ရဘူးအထူးသဖြင့်ကတော့သူတို့အသက်ရှင်လွယ်မြောက်လာတဲ့အတွက်သူတို့ပထမဆုံးဝန်တာတယ်နောက်တစ်ခုကကြတော့လက်ရှိအခြေအနေမှာလေသူတို့ကစိတ်လုံခြုံလုံလုံခြုံခြုံနဲ့သူတို့နေထိုင်နေရတဲ့အတွက်ဒါကသူတို့ဟိုဘယ်လိုလဲနေထိုင်လို့အဆင်ပြေလို့ကျွန်တော်တို့မြင်ရတယ်ပေါ့နော
်လက်ရှိနေရဲ့စွန့်ခွာထွက်ပြေးနေရတဲ့ရွန်ဂျာတွေအနေနဲ့သူတို့နေရဲ့ကိုပြန်ခွင့်မရမှာကိုစိုးရိမ်နေကြတယ်လို့လည်းသူကဆက်ပြောပါတယ
်သူတို့ရဲ့စိုးရိမ်ချက်တွေကပေါ့နော်ဒီဘူတိရမော်တော်ကဟိုထွက်လာရတယ်ပေါ့နော်ထွက်လာရတဲ့အနေအထားမှာသူတို့ပြန်ပြီးတော့အဲ့ဒီကိုပြန်ဝင်ခွင့်မရမှာကိုစိုးရိမ်နေလို့ပဲကျွန်တော်မြင်နေကျွန်တော်အမြင်ကတော့အဲ့လိုမြင်နေပေါ့နော်ဆိုတော့အရှင်နေတစ်ခုကြောင့်ဒီညီမကနေကျွန်တော်တို့ထွက်လာရတယ်ဆိုပေမဲ့ဒါကပြန်ပြီးတော့ဟိုနေရာချတဲ့အခါမှာဟိုအဆင်ပြေတော့မလို့ထင်နေပေါ့နော်အဲ့ဒီကိုအခုကလေးကဒီဘယ်လိုပြောမလဲဟိုစိုးရိမ်ပြီးတော့ပေါ့နော်စိုးရိမ်ပြီးတော့အပြစ်တင်နေပြီဆိုရင်ဒါကမလိုတဲ့အပြစ်ပြဿနာတွေနောက်ဆက်တွဲအများကြီးဖြစ်လာနိုင်တယ်လို့မြင်နေ
ရခိုင်ပြည်နယ်မှာတိုက်ပွဲတွေစတင်ခဲ့တဲ့2023ခုနှစ်နိုဝင်ဘာကနေဒီကနေ့အထိတိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပြီးရခိုင်မြောက်ပိုင်းကမြို့နယ်၈ခုနဲ့ရံပြဲမြို့နယ်တွေကိုအေအေဘက်ကတိမ့်ပိုက်ထိန်းချုပ်ထားပါတယ်ဒါပေမဲ့လည်းအေအေထိန်းချုပ်နယ်မြေတွေကိုစစ်ကောင်စီကမကြာခဏလေကြောင်းကနေတိုက်ခိုက်တာတွေရှိနေတာကြောင့်စစ်ဘေးဒုက္ခသည်တွေအနေနဲ့နေရမပြောင်းနိုင်ကြသေးတာလည်းဖြစ်ပါတယ် Lashija can be the machine in the Runjarida Maka, Dane, Chile, Sibi, Doka, Deriha, Kuniko, Hane, Big Game, and Yariman, Nitai, Nijarawa. Second, see a beso Murijan, Doka, Derin, and Ludajan, Sanamu, Kuniri, Miyashi Jadalu. The Char Chama, Ibina, Siwa, Sare, Kakem, Musone, Hinsai, Nijar, Elule, Sibi, Doka, Deriga, Piosu, Jawakma.
Taiwanija, Kakeni, Jakai, Ben, Mount Doga, Doka, De Chinego, Kositi, Pia, Pigaraba, Gura, American Dreamer, Chiamba, American. Tutamra Kamala Harris Weban Tuna Kaniaraba. The American Tutamra Kamala Harris go Weban Duriga to a mutami chitago taupiavi matimatayo tidi dadawa mutamirin in a lulate kapaye ana shizon logo malona bulo weban libare. Not a kugaro to ye lumioi bo che can be tekaini de lule jama ye lila duriga taupiani bare and neta power at the people tarago kuninjem topia pibang.
Wisconsin Binega, Sadao Sign Banshin, Gonzalo Bresco, Natonsakunakunitonga, Navimele Brescia e Madre, Foscone, Sisinriga, Pimala Babu, Aku, Wisconsin, Downbanga, Foscon Sayongo, Lucio Tabi, Kanhare Duga, the town Albe Shibare.
The promise
of Riga Peruma Pimala Babu.
Sadon Durine, Lomiani, Sadao Sain Sa, Bresha, Lumishire Saima, Winan Shabara, Wiji Pampa Mujang, Say Dulara Rine, Joni Avare.
I think that the real
Bob
Whitkey Ha, Wisconsin Pine Republican Meteopa, Du Mesana Nega, Brass Sine, Foscon Sayonama Shibare, Siwaiha Mepe Dure to a Taitan Uzabe Pinne to Chainemawe, Ubre Pu Amadweja, Bubam Sangamu Mashida Gule, Sabiasia Pit, Du Majakna Jani Avare.
That we don't work together.
Genoro atu bubong, Malocha Busura, Nefesalunga, Jani Yare at Damba, Eri Dwe Ba Aloma Mapibabu.
Nick Ramos got Wisconsin Bine, Democracy Ye Lo Shamu Puega Pibi, Wisconsin Bine Ma, Soya Gong Yashi Ye, Badi Nayalon Bawine Puepidelo Duga Biovare, Wisconsin Bine Ma, Bine Mesanane, Bianle, Omi Al Bawin Lo Songe, Puet Kule Pipare, Dunez Gabioji, Mesanashi in the Chogaro. American democracy and Naga go so ye nelu piojavare.
My hope is that no matter who ends up taking the Oval Office,
Tamrabdu Bepipiba, Janom Mioli Naga, Lurene, Take, Titue Sassanedu, Democracy go Gaweredu, Pio Maga, Chiri Pugaunao, Take, Josaredu, Piete Mare.
Wisconsin Pineha, the Chapinere Lube, Quebia Navy, Dipinema, Menai Muso in all, Mesa Nashin Rego, Noemama, Mela Pibu.
ဘလောက်လုံနိုင်တယ်လဲဆိုတော့မူတည်နေပါတယ်။ဆိုဝစကွန်ဆင်ကသူတွေကိုမေးပါမယ်။မဲပေးဖို့အစဉ်သစ်ဖြစ်ပါပြီလား။လက်တလောကောက်ယူထားတဲ့စစ်တမ်းတွေမှာတော့ဝစကွန်ဆင်ပြည်နယ်မှာဒုသမ္မတကမလာဟဲရစ်ကရီပပ်ဘလစ်ကန်သမ္မတဟောင်းဒေါ်နယ်ထရမ့်ထက်နာတစ်ဖြားသားနေပါတယ်။အေဗော့ဖော်ထရမ့်ဘလစ်ကန်ကိုမေးပြီးတော့ဝစကွန်ဆင်ကိုကယ်တင်ဖို့ပါ။ခင်ဗျားတို့တိုင်းပြည်ကိုကယ
တွေနဲ့လည်းမတွေ့ဘူးပါဘူ
း lifestyle never change
ဘယ်သူဟဲ့တဲ့လူနေမှုပုံစံဘယ်တော့မှမပြောင်းပါဘူးကျွန်တော်ကတော့တစ်ပတ်ခွန်ရက်လုံနေရတဲ့ပုံမှန်အတိုင်းပဲအခွန်လိုက်ပုံမှန်ပေးနေရတယ်ခံစား권လည်းဘာမှမရပါဘ
ူး I don't see no benefit
သူ့ဆုံးဖြတ်ချက်ကိုအလွှမ်းမိုးနိုင်ဆုံးကိစ္စကတော
့ sometimes I bought for
တခါတလေတော့ပြောင်းလဲဖြစ်မဲ့သူကိုကျွန်တော်တော့မဲပေးတာပါပဲ
Wisconsin ပြည်နယ်ကအခြေအနေတွေကိုတင်ဆက်ပေးခဲ့တာပါခင်ဗျာ
အမေရိကန်မှာသူသမရာကမလာဟဲရစ်ဝေဘန်ထုတ်နှက်ခံရတာကိုငင်းချန်ပြပြပေးခဲ့တာပါအခုလိုသတင်းလွှာတွေပြီးမှတော့မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝဲမှာလည်းဥအောင်ခေမြန်မာပြည်သုံးသက်ချက်နောက်ကျွန်တော်ပြပြတဲ့ချက်မိုင်းကဏ္ဍနဲ့နေဆက်တိုင်းရင်သတင်းတော့တွေတိုင်းသတင်းလွှာကဏ္ဍတွေဆက်လာဖို့ရှိပါသေးတယ်ခင်ဗျာ
View American တိုင်းရဲ့ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုစီစဉ်တွေကိုလှိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်တံလိုင်းနဲ့ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်ဆိုင်မင်နာနောက်တော့လူမှုကွန်ရက်ဆိုင်မင်နာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မင်နာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လှိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖမ်းယူနားဆင်နိုင်ပါတယ်။ နေ့စဉ် view မြန်မာညာချမ်း radio အစီအစဉ်ကိုည9:00ကနေ10:00အထိ52 kHz 9303ညနဲ့9383ညလိုင်းဒိုမီတာ58 kHz 9885တို့အပြင်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်ည10:00ကနေ11:00အထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်နိုင်ပါတယ်။VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9:00ရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24:00နားဆင်ကြည့်ရှုနိုင်ပါတယ်။ VOA American အသံရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ။ VOA American အသံကနေ August 15ရက်ချက်တာရေးညပိုင်းမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ3258တို့ကနေည10:00တိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒါအပြင် VOA ရဲ့ website, Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းဆက်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်။သောတာရှင်တွေအနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရိတ်သားဆက်သွယ်ခြင်းနဲ့အချံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့စီကို email လိပ်စာ burmese@voanews.com burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေတဆင့်လဲ message ကနေဆက်သွင်းနိုင်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲမှာတော့ချက်သာရင်းညတိုင်းထုတ်လင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေကြချက်မိုင်ကန္တာနောက်တိုင်းဒေသသတင်းတောက်တွေရဲ့တိုင်းဒေသကသတင်းလွှာစတဲ့ပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြည့်ရှုအောင်ပါ။ဒီတစ်ပတ်မှာတော့ဝါပြည်နယ်ရဲ့အခြေခံအုတ်မြစ်ခေါင်းစဉ်နဲ့သုံးသက်ထားပါတယ်။နိုင်ငံရေးစီရေးဆက်ဆံမှုခိုင်မာတဲ့ကွန်မြူနစ်လှုပ်ထုံးလုံနည်းနဲ့ခံယူချက်တွေကြောင့်ဝါပြည်သွေးစည်းညီညွတ်ပါတီတက်ဟာအင်အားကြီးမားတဲ့အဖွဲ့အစည်းတွေဖြစ်လာပုံကိုဥအောင်ခင်ကရေးသားတင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။တရုတ်ကွန်မြူနစ်ပါတီနဲ့ဗီယက်နမ်ကွန်မြူနစ်ပါတီတို့ဥဆောင်တဲ့တော်လှန်ရေးတွေအောင်ပွဲခံကြပုံကိုလူသိများပါတယ်တရုတ်ကွန်မြူနစ်ပါတီဟာမျိုးကြီးပြကြီးတွေကိုမသိမ့်ပိုင်နိုင်ပေမဲ့ကျစ်လက်ထောက်ခံမှုများပြားမှုစစ်တပ်ဖွဲ့စည်းပုံကောင်းမွန်မှုစိတ်ဓာတ်ကြံ့ခိုင်မှုလက်နက်ခဲယံဖူလုံမှုစတာတွေကြောင့်အောင်ပွဲခံနိုင်တယ်လို့သုံးသပ်ကြပါတယ်ကွန်မြူနစ်ဝါဒကိုယုံကြည်တာမယုံကြည်တာနဲ့မဆိုင်ပါဘူးတော်လှန်ရေးအောင်မြင်အောင်လုပ်တဲ့ဤကိုသာလေ့လာဖို့လိုပါတယ်ကွန်မြူနစ်ကောင်းမှုကြောင့်မတင်မရှာနင်းပြပွားကအင်အားကောင်းလာတဲ့တပ်ဖွဲ့ဖြစ်လာပုံကိုဝသွေးစည်းညွတ်ရေးတပ်ကတက်တည်ပြနေပါတယ်။ဘယ်အစိုးရလက်အောက်မှမမနေခဲ့ဘူးတဲ့ဝတွေရဲ့ရှေးဟောင်းယဉ်ကျေးမှုဒလေကိုနှီးခုံးချုပ်လိုက်သူဟာဘကပကွန်မြူနစ်ဖြစ်ပါတယ်။အချင်းချင်းတိုက်ခိုက်နေတဲ့ဝတွေကိုဘကပကစူးစီးလိုက်တာမှနတ်ကိုကွယ်တဲ့ဝပထမဆုံးထိတွေ့တဲ့အယူအဆကွန်မြူနစ်ဝါဒပါတရုတ်ပြည်မှာယဉ်ကျေးမှုတော်လှန်ရေးဆင်နွှဲတဲ့1960ဗစ်လွန်ကာလမှာတန်တီတော်ကတရုတ်တွေဘကပကိုကူညီရင်းဝတ်တံမှာစစ်ဖို့ဖြစ်လာသူတွေရှိပါတယ်အနည်း20ကျော်ဘကပလက်အောက်ခံလုပ်ခဲ့ပေမဲ့အစည်းအဝေးတက်သားဘဝမှာနေမွန်းနေတဲ့အတွက်ဘကပကို1989မှာတော်လှန်ပုန်ကန်းပြီးဝပြည်သွေးစည်းညီရေးပါတီနဲ့တက်ကိုတည်ထောင်ပါတယ်ဒါပေမဲ့ဘကပလက်အောက်ခံအဖြစ်နေခဲ့တဲ့အတွေ့အကြုံဟာဝရရဲ့နိုင်ငံရေးစည်ရင်းနဲ့အုပ်ချုပ်ရေးအခြေခံအုတ်မြစ်ဖြစ်လာတယ်လို့ရှမ်းသူတေသီအိုင်လောင်းကလွန်ခဲ့တဲ့နိုဝင်ဘာ18ရက်နေ့ထုတ် Transnational Institute စာဆောင်မှာရေးထားပါတယ်အစိမ့်စိမ့်အပေါ်မှာကွဲပြားနေတဲ့ဝလူမျိုးကိုပြန်လဲစုစည်းပေးသူတွေထဲမှာမကြာမီကကွဲလွန်သွားတဲ့ဘကပဟောင်းရှောင်းမင်းလျောင်လည်းပါဝင်တယ်လို့ဆိုပါတယ်အခုတည်းကခိုင်မာနေတဲ့နိုင်ငံရေးစီရင်တဲ့အုပ်ချုပ်ရေးအခြေခံအုတ်မြစ်တွေကိုဘကပလက်ထက်မှာချမှတ်နိုင်ခဲ့တယ်လို့ရှောင်းမင်းလျောင်ကဆိုပါတယ်ဝါပြည်သွေးစည်းညီညွတ်ရေးပါတီနဲ့တပ်ဖွဲ့ကိုတီဆောင်သူတွေထဲမှာစာတက်သူဆိုလို့ရှောင်းမင်းလျောင်တဦးတည်းရှိပါတယ်သူဟာတရုတ်ဝလဲတန်းကျောင်းပြီးစီးတဲ့အထိပညာရှိမှုပြီးဝါပြည်နယ်တီထောင်ရေးအတွက်ဘဝကိုပေးအပ်ခဲ့သူဖြစ်ပါတယ်နိုင်ငံရေးအမြင်ကျင်မှုကြောင့်ရှောင်းမင်းလျောင်ကိုဝရရဲ့ဖဒိုမန်ရှာလို့နိုင်ရှင်ပြောဆိုလေးရှိပါတယ် ဒါပေမဲ့ခရင်ကောင်းဆောင်ဖထိုးမန်းရှာလူလောက်ကျန်တက်ပြတ်မခံရပဲဝါပြည်နယ်တည်ထောင်နိုင်တဲ့အထိအသက်တင်ရှားရှိခဲ့သူဖြစ်ပါတယ်။ထိုင်းနယ်ဇက်ကတောင်ပိုင်းဝဒေသနဲ့တရုတ်နယ်ဇက်ကမြောက်ပိုင်းဝဒေသကိုတင်းချုံရင်းဝနေမြေတည်ထောင်ရမှာရှောင်းမင်းလျောင်ဟာဥဆောင်နိုင်ရပါတယ်။ဝါလူမျိုးစုဟာတရုတ်ပြည်မှာအသိအမှတ်ပြုထားတဲ့လူမျိုးစု55စုထဲမှာအပါအဝင်ဖြစ်ပါတယ်။ဝါလူဦးရေတန်းလောက်ရှိတယ်လို့ခန့်မှန်းရပြီးမြန်မာဘက်မှာ9လိမ့်တရုတ်ဘက်မှာ9လိမ့်လောက်ရှိမယ်လို့ခန့်မှန်းပါတယ်။ဒါကြောင့်ဘကပလက်အောက်ကထွက်ပြီးကိုပိုင်အုပ်ချုပ်ရေးစနစ်တည်ထောင်တော့လဲတရုတ်ကွန်မြူနစ်ပုံစံအတိုင်းဖြစ်နေတာလို့လန်ဒန်တက္ကသိုလ်မနုဿဗေဒကတိကဟန်စတိန်မူလာက2020မှာစရန်ရေးထားပါတယ်ကျေးလက်အစင်းကနေကိုပိုင်လက်နဲ့ကင်ပြည်နယ်ဘဝကိုအနှစ်30ကျော်အတွင်းရောက်ရှိသွားတာတရုတ်အကူအညီကြောင့်ဖြစ်ပါတယ်တကယ်တော့ဝပီနယ်ဟာလက်နဲ့ကင်နိုင်ငံဖြစ်နေပါပြီစစ်အင်အားကြောင့်အချုပ်အချာအာဏာပိုင်ပြည်နယ်ကိုတီထောင်နိုင်တာဖြစ်ပါလေဘင်းဘီရင်ခွန်စာကြီးစိုးခဲ့တဲ့ထိုင်းနယ်စပ်မှာတောင်ပိုင်းဝနယ်မြေကိုတီထောင်နိုင်တဲ့အသည့်အင်အားရှိလာပါတယ်အတင်းအကျပ်စစ်သားစုဆောင်တဲ့ဓလေလဲရှိနေပါသေးတယ်။အရက်ပဲအုပ်ချုပ်ရေးစနစ်တည်ထောင်မှုဝတ်တပ်ဖွဲ့ကစ조사ပေမဲ့ဝတ်စစ်တီမပိုင်ရင်မပြီးတဲ့နေရာကများပါလေ။အစိုးရရန်တရားတစ်ခုလုံးလဲပတ်နိုင်ဖို့ဝတ်တပ်ကိုအားကိုးနေရစေဖြစ်တယ်လို့ဟန်စတိန်မူလာကဆိုပါတယ်။ဝတ်တပ်ဖွဲ့ဟာနိုင်ငံတည်ထောင်ရေးရဲ့အခြေခံအုတ်မြစ်တစ်ခုဖြစ်နေပါတယ်။တပ်တွင်းလုံးအတွက်တရုတ်စကားနဲ့ဝါစကားကိုလည်းသင်ကြားကြပါတယ်။စီရေးလိုအပ်ချက်အရစမ်းသပ်မှတ်ချက်တွေပြောင်းလဲလာတာဖြစ်ပါတယ်။ဝါယဉ်ကျေးမှုဒလိမြင့်တင်ရေးဟာဝါပြည်နယ်အစိုးရရဲ့ဥတီချက်တစ်ခုဖြစ်ပေမဲ့စစ်အင်အားတောင့်တင်းရေးဟာအချုပ်အချာအာဏာပိုင်ပြည်နယ်တည်ရှိရေးရဲ့အခြေခံအုတ်မြစ်တစ်ခုဖြစ်ပါတယ်။မြန်မာပြည်မှာဆက်အာဏာရှင်စနစ်ကြီးစိုးနေတဲ့မြန်ကာလပတ်လုံးဝပြည်နယ်မှာစစ်ရေးစင်ကိုသန်းနေမှာမူစစ်အင်အားဟာဝလူမျိုးစုရဲ့အဓိကလူအချင်းဖြစ်လာပါတယ်စစ်ယူနီဖောင်းဝတ်တာဟာဝသွေးစင်းမှုကိုပြတ်လာတဲ့သဘောဖြစ်နေပါတယ်ဝခေါင်းဆောင်ပေါ့ယူချန်နဲ့ကြောက်တီလိုင်းတို့ရဲ့သားတွေပါဝင်တဲ့မျိုးဆက်သစ်လူငယ်တွေဝနိုင်ငံရေးဇက်စင်မြင့်မှာပါဝင်လာကြပြီမဲ့ဘကပါလက်ထက်ကလေးကကျင်းဆုံးလာခဲ့တဲ့လုံနီးလုံထုံးတွေကတော့လောလောဆယ်မှာပြောင်းလဲသွားဖို့အလားအလာမရှိဘူးလို့သုံးသပ်ကြပါတယ်ခင်ဗျာ
ဝတီနယ်ရဲ့အခြေခံအုတ်မြစ်အားကြောင့်ဝပြည်သွေးစည်းညွညွရေးပါတီနဲ့တက်ဟာအင်အားကြီးမားလာနေတာကိုဥအောင်ခင်မြမကြီးသုံးသပ်ချက်မှာသုံးသပ်ခဲ့တာကိုနားဆင်ကြည့်ရှုခဲ့ရတာပါအခုတော့ကြံပိုင်ခဏပါသွေးလွန်တုတ်ကွေနောက်ထပ်ကာကွယ်ရေးကိုပြောထားပါတယ်ဒီသွေးလွန်တုတ်ကွေရောဂါစမဖြစ်အောင်ချင်းပေါက်ဖွားမှုနှိမ်နှင်းတာအပြင်နောက်ထပ်လုံတင်တာတွေရှိသေးတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေပါတယ်ဒီထဲအချင်းအကိုက်မခံရအောင်နေတာအပြင်နောက်ထပ်ဘာတွေဆက်လုပ်တင်ပါလဲဒီအကြောင်းကလေးထုကုနဲ့စေတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအကြီးစားဌာနမှူးပမခဒေါက်တာစောဝင်းကိုကျွန်တော်ပဲမေးထားတာကိုတော်ဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
โอเคကလေးတခုဆရာဝန်ကြီးပမောခဒေါက်တာစောဝဲခင်ဗျာကျွန်တော်တို့သွေးလွန်တုတ်ကွေးအသက်အန္တရာယ်လျှော့ချရေးကိုပြီးခဲ့တဲ့လပိုင်းတွေကပြောခဲ့ပြီနဲ့ပြီးခဲ့တဲ့တစ်ပတ်တုန်းကပဲဆရာကြီးဒီသွေးလွန်တုတ်ကွေးစမဖြစ်အောင်ကိုကာကွယ်ရေးအတွက်ဒီချင်းပေါက်ဖွားမှုနှင်းကိုအဓိကပြောခဲ့ပြီးမှဒီတစ်ပတ်တော့ဆရာကြီးနောက်ဒီသွေးလွန်တုတ်ကွေးစမဖြစ်အောင်လှုပ်တင်တာအတွက်ဆက်ပြောမှာမို့အဓိကဘာကနေစရှင်းပြခြင်းလဲဆရာကြီ
းအဓိကတော့ဘယ်လိုဆိုတော့သူကချင်းကအဝေးကြီးမပြန်နိုင်ဘူးနောက်ကြိုက်တာလဲနေလဲချင်းအဲ့တော့နေလဲချင်းမှာနော်ဒီကလေးအများစုလာစုတဲ့နေရာတွေဝနေကလေးရင်းတောင်းတို့သူချင်းတို့အကြောင်းပေါ့နော်အဲ့လိုနေရာတွေကကူးဆက်လို့ရှိရင်ပို့ပြီးတော့ဟိုရက်ွက်တစ်ခုကတစ်ခုပြန်သွားပါလားအဲ့တော့အဲ့နေရာတွေကအဓိကထားပြီးတော့ဒီပိုးလောက်လမ်းနေနေလောက်ရတယ်ကျွန်တော်တို့ကိုယ်တိုင်လည်းကလေးတယောက်ဒလန်ဒကွန်းနဲ့ဆေးရုံတဲ့အချမ်းမရင်းဌာနကိုကြောင်းကြရပါတယ်။ကြောင်းကြတဲ့အခါမှာတော့ဒီသူ့ရဲ့လိပ်စာတွေမဟုတ်ဘူးပေါ့နော်။ဘယ်တောင်းမှတက်တဲ့ဘယ်တန်းကကလေးပေါ့နော်။အတားကိုကျွန်တော်တို့ထည့်ပြီးကြောင်းကြပါ။အဲကလေးမိဘတွေလည်းကျွန်တော်ကပြောပါ သူတွေသူတောင်းဝဆရာမတွေဒီကြောင်းကြခိုင်းမှာဒီတန်းလေးကလေးကပြင်းပြင်းကလေးရဖျားနေဒါဒီတွင်းလွန်တော့ပဲဖြစ်နိုင်တယ်ဆိုတာသတိထားမိအောင်ပါအဲတော့ကျွန်တော်တို့ဆေးဝင်ဆေးကောင်ဆွဲလိုက်တဲ့ဟိုတက်လာတဲ့ကလေးချင်းလည်းပတ်ဝန်းကျင်မှာသူတို့ပြခဲ့တဲ့ဆွေတွေရောဂါကူးဆရာဝန်တွေကြီးလည်းကျွန်တော်တို့နှမ်းကြောက်ကြပေးပါဘာလို့ဆိုတော့ဒီကလေးကတွင်းလွန်တော့ပဲဖြစ်နေသူ့စီမှာလာပြတဲ့ပြင်းကလေးတွေကလည်းတွင်းလွန်တော့ပဲဖြစ်နိုင်တယ်ပေါ့နော်ဒါကြောင့်ကျွန်တော်တို့အဲ့ဒါမျိုးလေးတွေကိုဂိုးဆက်ပြအောင်လုပ်ပေးနိုင်ဖို့ပေါ့နော်ပြည်သားမျိုးပို့တွေကြောင်းကြပေးပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီဦးစားပေးနေရာကိုပြောပြီးမှနောက်တစ်ခုကတော့ဆရာဒီဖြင်းဖြစ်လာတဲ့အချိန်မှာပေါ့နော်အခုလိုဘိုးလောက်လန်းကိုနှိမ်နှင်းပြီးတဲ့အခါမှာဆရာဟိုထောင်မှာတော့ဒီချင်းတော်ထောင်ဝေးဖို့အထူးသဖြင့်ရှင်ခိုက်တတ်တဲ့နေ့လယ်ဘက်မှာပါထောင်ဝေးဖို့ပြောခဲ့တော့ဒီချင်းဖြစ်လာပြီးတဲ့နောက်ပိုင်းမှာတော့ဆရာကြီးအခုလိုဒီချင်းတော်ထောင်အိတ်ကအပြင်ပေါ့နော်နောက်ထပ်ကာဝယ်နေတဲ့အနေအထားမျိုးလေးရှိသလားဆရာ
ဟုတ်ကဲ့ချင်းမှာတော့ဒီလိုပါတချို့လဲမျိုးစုံတွေလောက်ကြပါအမချင်းကိုမကြိုက်ခံအောင်ပေါ့နိခန္ဓာကိုယ်မှာဒီမော့စကီတိုရပယ်လန့်ခေါ်တဲ့ဒီဟိုဆေးတွေပေါ့လိန်နေပေါ့နော်အင်းကြီးလက်ရှိဘောင်းမစ်စ်ဝတ်ထားဆိုရပယ်လန့်နေရာလည်းမျိုးစုံရှိပါတယ်တချို့ကလက်ပတ်လေးတွေအစတချို့ဆေးတွေဆိုရင်ကျွန်တော်လူခန္ဓာကိုယ်ရဲ့အနံ့ကိုပြောင်းနေတာဖြင့်ဆင်းကိုလှည့်သွားတယ်ပေါ့ဗျာအဲဒါပေမဲ့ဒါတွေကလည်းတိတ်ပြီးတော့ဉာဏ်ကြီးမအောင်မြင်ဘူးပေါ့နော်ဆင်းရတခါကျလှည့်သွားလို့မရဘူးပြန်လဲပြီးတော့သူကတိသွားတယ်အဲမျိုးတွေပေါ့ကျဲသေးခွေပဲဒေါနာတွေလည်းသုံးကြပါတယ်ဒါပေမဲ့အဲ့ဒါလည်းအခိုင်ကျလည်းရင်ကျတာတို့ချောင်းဆိုးတာတို့ရှိတဲ့အခါကျတော့ဒီအနှံ့အသက်ကိုမခံနိုင်တာတွေရှိတယ်မျိုးစုံတော့သူတေသနာတွေလောက်ပါတယ်ဒီချိုးနိုင်ငံတွေမှာချင်းကိုပဲဒီမျိုးပြောင်းပလိုက်တယ်ပေါ့နော်အဲချင်းရဲ့မျိုးရုပ်ပြီးစားကိုပြောင်းအောင်လုပ်ပြီးတော့ဒီချင်းကြီးအဲသွင်းလွန်တကွေးပို့မသေးဆောင်နိုင်တဲ့ချင်းမျိုးဖြစ်အောင်လုပ်ပြတာတွေလည်းသူတေသနာလုပ်နေတာရှိပါတယ်အဲကျွန်တော်ဒီမှာလုပ်နေကြတော့အဲ့လိုပေါ့ချင်းကိုက်ပြင်းတော့တာအတချင်းလို့ခေါ်တဲ့ဒီချင်းပေါက်ပြီးသားချင်းကိုနှိမ်နှင်းတာတော့ဆင်းမုတ်တာပေါ့ဒါပေမဲ့ဆင်းမုတ်တာလည်းခက်ခဲရှိတာဒီဆေးအတွက် smoke တဲ့ဆေးအတွက်လိုတယ်ဒီဇယ်လိုတယ်ပေါ့ဗျာအဲ့ဒါမျိုးလေးရှိပါ
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကတော့ဆရာဒီကာကွယ်ရေးမှာပဲဒီဘိုးလောက်လန်းနှိမ်နှင်းမှာတွင်ကတော့ကျွန်တော်တို့ဒီဖွင့်ပေါ့နော်အခန်းတကားတွေဖွင့်တာကြာချင်းဒီ
ကဘာတော့
နေနဲ့အလင်းရောင်ရအောင်ပေါ့ဆရာနော်အဓိကပြောခဲ့တော့အခုချင်းဖြစ်လာတဲ့အနေအထားမှာတော့ဆရာကြီးဒီအခန်းနေနဲ့ပတ်သက်ပြီးတော့ပြောဖို့ဒီလားကာကွယ်ရေးအတွက်လေ
လင်းအောင်ကောင်းလို့ရှင်တော့ကောင်းပါနောက်တစ်ခါကျွန်တော်ပြောသလိုစိန်မာတော့အဲ့လိုပေါ့သေးစိန်ရှင်တော်နေသုံးကြပါတယ်ဒါငှက်ဖျားရှင်တို့သုံးတော့ပေါ့အဓိကတော့အဲငှက်ဖျားရှင်ဆိုလဲအဲ့သေးစိန်ရှင်တော်မော်လာနားလိုက်အသေးသွားအောင်အဲ့တော့ဒါနဲ့လည်းအများကြီးထိရောက်မှုရှိပါတယ်အဲ့တော့နောက်ပိုင်းမှာတော့သေးစိန်ရှင်တော်တွေကငှက်ဖျားရှင်ကိုပဲမှောက်ဘူးပေါ့တော့ရိုးရိုးဒီနေ့လည်းမှာခိုက်တဲ့အေးဒီစားလဲသွားနိုင်သေးတာကိုအဲ့တော့တောင်းနေပါတယ်မှာသေးစိန်လိုက်တာသုံးတယ်နော်ဒီစေတိန်ချင်တော်လည်းဒီငှက်ပြားအတွက်သုံးရင်းနဲ့ဒီလူလူကြီးမှာသုံးလာတာနဲ့မျှလည်းဒီကျွလွန်းတပွဲအတွက်လည်းအဝေရာထောက်ကူကြတာတွေ့ရပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဆရာနောက်ထပ်ထည့်လိုက်တဲ့ဒီထက်စိန်နောက်တစ်ခုထိုးပါဆရာနော်ကာကွယ်ဆေးထိုးတဲ့အပိုင်းမှာကာကွယ်ဆေးချိန်ထားပြီလားဆရာ
ဟုတ်ကဲ့ဟိုဆက်ကျွလွန်းတပွဲကာကွယ်ဆေးကတော့နှစ်ပေါင်းများစွာသူတည်နာလုပ်တယ်ပေါ့နော်သုံးခဲ့တဲ့၄-၅နှစ်လောက်ထိတော့ကောင်းအောင်မအောင်မြင်သေးဘူးမနစ်ကတော့ဒီစေတစ်ခုအောင်မြင်လာတယ်ပေါ့လေไอ้เสียတော့တော်တော်လေးလည်းထိရောက်တယ်။နောက်ပြတော့ကျတော့ဟိုပြင်းထန်မှုကိုကာကွယ်ပေးတယ်ပေါ့ဗျာ။တော်တော်လေးအကျိုးရှိပါ။နောက်တစ်ခါပါလဲဆိုတော့သူကဒီလိုအရင်တော့ဆေးတွေကတော့ပါလဲဆိုတွင်းလွန်တပေဖြစ်ဖူးတဲ့လူမှမထိုးလို့ရတယ်။အခုဒီဆေးကတော့ဖြစ်ဖူးလားမဖြစ်ဘူးလားဆစ်ဆေးရမလို့။တွင်းဆစ်ရမလို့ဒါပေမဲ့ထိုးလို့ရတယ်ပေါ့။မဖြစ်ဘူးတဲ့လူမှထိုးရင်လည်းပြဿနာမရှိဘူး။နောက်တော့အရင်ပေါ်တဲ့ဆေးတွေအသက်ကြီးမှ9နှစ်ကမှစထိုးလို့ရတယ်။ကိုယ်ငင်ငယ်ရထိုးလို့ရဒါတော့ကောင်းပါဒါပေမဲ့လည်းအခုချိန်ဒီတော့ဒီဆေးကအဲကျွန်တော်နိုင်ငံမှာလည်းဒီတရားဝင်သွန်းထားတာမရှိသေးပါဘူးဒီ FDA အသီးမှတ်ပြုပြီးသွန်းထားတာမရှိသေးဘူးအဲတိုင်းမှာတော့အင်ဒီနာချင်းတိုင်းမှာတော့ရှိတယ်နောက်သုံးကထိုးရတယ်နောက်တစ်ခါကုန်ကြသေးလဲတော်တော်လေးများတော့တော်တော်များများတော့လက်လမ်းမမီသေးပါဘ
ူးဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာမြန်မာနိုင်ငံအတွက်ရောဘယ်လိုအကြံပြုချင်လဲဆရာ
ကျွန်တော်တို့ဘက်ကလည်းပါလဲဆိုတော့ဒါကိုကိုယ်တော့လည်းတော့ကျွန်တော်ကကြိုးဆိုတော့ပေါ့လေဒါသုံးလို့အနေလည်းမရှိဘူးထိရောက်မှုလည်းအတော်အသင့်ရှိတယ်ဆိုသုံးဝင်ပါဒါပေမဲ့ကျွန်တော်ခုချိန်မှာတော့ဘာအဓိကထားလဲဆိုတော့အဲသွလွန်တပိဖြစ်တာကိုသတိထားမိမယ်စောစောစီးဆေးုံတင်မယ်ထိရောက်တဲ့ကုသမှုပြုရင်လည်းကျွန်တော်တို့ကကိုယ်ရင်တော့လို့တေပြောက်တွေပါတယ်တိတ်မများတော့ပါဘူးကုသမှုပိုင်းရနည်းနည်းလေးတိုးတက်မှုတွေတော်တော်ရှိလာပြီဆိုတော့အဲစောစီးသတိထားမိဖို့တွေပါလည်းဦးစားပေးပြီးပြောပါတယ်ကာဝယ်သေးထိုးလို့ရတော့ကောင်းတယ်သို့တော့ဟိုကုန်ကြမ်းစင်းနဲ့ဒီလက်လန်းမမီနိုင်တဲ့မီနိုင်တဲ့ပုံမှာတော့အများကြီးမူတည်ပါသေးတယ် ဟိုတိုင်းပြည်လုံးထိုးဖို့လို့ ਆ လို့ဆိုတော့လည်းမဟုတ်သေးဘူးပေါ့နော်အဲ့လောက်ထိဦးစားပေးဆင်တယ်တော့မရောက်သေးပါဒီ cost benefit ကိုကြည့်ရပါလေဟိုတန်းနိုင်တဲ့လူတက်ကတော့ပြဿနာမရှိဘူးဒါသူကုန်ကြသေးတန်းနိုင်ဖြစ်တယ်ဒါတော့မှကျွန်တော်တို့ကကိုယ်နိုင်ငံမှာတရားဝင်မသွန်းလာသေးတော့ကျွန်တော်တို့ဒီစေကန်းကြီးတွေကတော့ထိုးပေးလို့မရပါဘူးဟောနောက်တစ်ခုကဘာလဲဆိုတော့ဆိုလာစီမံချက်တဲ့ပါညာထဲဖို့လောက်ကတော့လည်းဟိုအကျိုးမများသေးဘူးပေါ့ဗျာအဲ့ဒါမျိုးကတော့ကုန်ကြသေးတဲ့အကျိုးကျေးဇူးကိုအများကြီးတွေ့ရပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
မော်ဒန်ဘက်မှာအဖြစ်များတဲ့ဒီသွေးလွန်တုတ်ကွေးယောဂနောက်ထပ်ကာကွယ်ရေးချင်းအကိုက်မခံရအောင်လှုပ်တင်တာတွေအပါအဝင်ကိုကျွန်တော်ပြပြခဲ့တဲ့ကြံပိုင်ခဏမှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့နောက်ပတ်စဉ်ခဏဖြစ်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်မှာဒီတစ်ပတ်မှာတော့ရခိုင်ဘက်တန်တွဲနဲ့ကွာကြားချင်းတလီမြို့ကိုအေးရခိုင်တက်သိမ်းပိုက်လိုက်တာနောက်ချင်းဘက်ကံပက်လက်ကရွာမှာတော့လေချောင်းတက်ခိုက်မှုကြောင့်ခလေးနဲ့မြို့သမီးသေဆုံးခဲ့ရတာဒါအပြင်မွန်ကင်းတနင်္သာရီဘက်မှာလည်းစစ်ကောင်စီလက်နက်ကြီးကြောင့်ဒေသခံတွေထွက်ပြေးနေကြတာပါဝင်တိုင်းရင်းသတင်းတွေကိုပြောထားပါတယ်ဒီအစီအစဉ်ကိုတော့ FEVR လို့သူကခေါ်တဲ့နေဆက်ဒေသတိုင်းရင်းသတင်းတော်ဝန်ထမ်းတော်အဖွဲ့ကတင်ဆက်ပေးထားတာကိုတဝါကြီးဆန္ဒစင်ကြည့်ရှုကြပါအောင်ခင်ဗျာ
တင်ဆက်သွားမယ်တန်ရင်တင်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမိပါနန်ဆက်ဒေသဟာတိုင်းသားတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်တန်တွဲနဲ့ကွာမြို့သားမှာရှိတဲ့တိန်တလီမြို့ကိုအာရခတက်တော်ကတိမ့်ပိုက်ထိန်းချုပ်လိုက်ပြီးဖြစ်ပါတယ်ချင်းပြည်ကံပလတ်မြို့နယ်ထဲက16ရွာကိုစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့လို့အသက်3နှစ်အရွယ်ကလေးငယ်နဲ့အမျိုးသမီးတစ်ယောက်ပွဲချင်းပြီးသေဆုံးသွားပါတယ်တရင်လွာတွေထဲမှာတော့မုံပြည်ကရင်ပြည်နဲ့တနင်္သာရီတိုင်းတို့မှာဇူလိုင်လ1လတာအတွင်းစစ်ကောင်စီရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်ဒေသခံပြည်သူ9000ကျော်လောက်နေရက်ကနေဆုံးခွာနေရတဲ့အကြောင်းနားဆင်ရဖို့ရှိပါတယ
်ကျမကနန်းဟောင်းမရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်တန်တွဲနယ်ကွာမြို့ကြားရှိကျိန်တလီမြို့ကစစ်ကောင်စီရဲ့စခန်းတွေကိုအရခတတ်တော်အေအေကတိုက်ခိုက်သိမ်းပိုက်ပြီးတဲ့နောက်တမြို့လုံးကိုထိန်းချုပ်ထားလိုက်ပြီးဖြစ်ပါတယ်တနင်္လာနေ့ကစပြီးကျိန်လီမြို့မှာတိုက်ပွဲတွေဖြစ်ပွားခဲ့တာလို့ဒေသခံတွေကပြောပါတယ်။အင်္ဂါနေ့နဲ့ပုတ်ထူးနေ့မှာတော့ကျိန်တလီမြို့ရဲစခန်းထွေအုပ်ရုံးနဲ့စီပင်ရုံးကစစ်ကောင်စီရဲ့စခန်းတွေကိုအေအေကတိုက်ခိုက်ခဲ့ပါတယ်။ပုတ်ထူးနေ့ညနေမှာတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေအလုံးဟာစခန်းတွေကနေဆုတ်ခွာထွက်ပြေးသွားတာဖြစ်တယ်လို့မြို့ခံတွေကပြောပါတယ်။ကျိန်တလီမြို့ကနေဆုတ်ခွာသွားတဲ့စစ်ကောင်စီတပ်ဖွဲ့တွေကလက်ရှိမှာတော့မြို့တောင်ဖက်ကျိန်တလီကွာကာလန်ပေါ်ရှိကလပြင်းရွာမှာတပ်ဆွဲထားတယ်လို့ဆိုကြပါတယ်။
ရှမ်းပြည်မြောက်ပိုင်းဒီပေါ်မြို့နယ်နောင်ကောကြီးရွာချီဆိုင်စစ်ကောင်စီချီမြန်တပ်ရင်း149ကိုကိုကန့်တပ်ဖွဲ့ MNDA ကတိုက်ခိုက်သိမ်းပိုက်လိုက်ပါတယ်။လာရှိုမြို့ရမခတိုင်းစစ်ဌာနချုပ်ကိုဩဂုတ်လ3ရက်နေ့သိမ်းယူမှုအပြီးဒီပေါ်မြို့နယ်အတွင်းရှိစစ်ကောင်စီရဲ့ခမရ149တပ်ရင်းကိုထပ်မံသိမ်းပိုက်နိုင်ခဲ့တာဖြစ်ပါတယ်။ဩဂုတ်လ13ရက်နေ့ညနေ4နာရီဝန်းကျင်အချိန်မှာအပြီးသတ်သိမ်းပိုက်နိုင်ခဲ့တာလို့စစ်ရေးတရင်အရေးမြစ်တယောက်ကပြောပါတယ်။ကိုကန့်တပ်ဖွဲ့ MNDA ဟာဇူလိုင်လ26ရက်နေ့ကစပြီးနောင်ကောရွာမှာအခြေစိုက်ထားတဲ့ခမရ149ကိုထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။
ချင်းပြည်ကံပက်လက်မြို့နယ်16ရွာကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့လို့အသက်3နှစ်အရွယ်ကလေးငယ်နဲ့အမျိုးသမီးတယောက်ပွဲချင်းပြီးသေဆုံးသွားပါတယ်။ဒါအပြင်6လအရွယ်ကလေးငယ်အပါအဝင်ပြည်သူ4ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဩဂုတ်လ23ရက်နေ့နေ့လယ်ပိုင်းလောက်ကမြေပြင်မှာတိုက်ပွဲဖြစ်ပွားတာမျိုးမရှိဘဲစစ်ကောင်စီကအကြောင်းမဲ့ဘုံကျဲတိုက်ခိုက်ခဲ့တာလို့ကံပက်လက်မြို့နယ်အုပ်ချုပ်ရေးအဖွဲ့ကထုတ်ပြန်ပါတယ်။76ရွာဟာအင်ချီ90လောက်ပဲရှိတဲ့ရွာဖြစ်ပြီးတိုက်ပွဲမရှိတဲ့အရက်ဒေသကိုစစ်တပ်ကဥတီတိုက်ခိုက်တာဖြစ်ပါတယ်။ဒါဟာစီရဇဝမှုကိုပြောင်ပြောင်တင်းတင်းကျွလွန်တာဖြစ်တယ်လို့ကံပက်လက်မြို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်။
ကချင်ပြည်ဖားကန့်မြို့အနီးကစစ်ကောင်စီရဲ့တပ်စခန်းတချို့ကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကထိုးစစ်ဆင်တိုက်ခိုက်နေပါတယ်။ဖားကန့်မြို့အနီးရှိတောမှော်နဲ့လမောင်ကုန်းကစစ်ကောင်စီရဲ့တပ်စခန်းတွေကိုဩဂုတ်လ14ရက်နေ့မနေ့ပိုင်းမှာထိုးစစ်ဆင်နေတာဖြစ်ပြီးမြို့ရဲကနေလည်းလက်နက်ကြီးတံတွေကြားနေရတယ်လို့ဒေသခံတွေကပြောပါတယ်။ကချင်ပြည်ရဲ့မြို့တော်မြစ်ကျနားအပါဝင်ဖားကန့်မြို့ကိုပါစစ်ကောင်စီကအင်တာနက်လိုင်းတွေဖြတ်တောက်ထားပြီးဖုန်းလိုင်းပါရတစ်ချက်မရတစ်ချက်ဖြစ်နေလို့ဆက်သွယ်ရေးပိုင်းအခက်ခဲဖြစ်နေကြပါတယ်။တိုက်ပွဲအခြေအနေသေးစိတ်ကိုမသိရသေးပေမဲ့ဩဂုတ်လ14ရက်နေ့ကတနီဂုံနီးပါလက်နက်ကြီးလက်နက်ငယ်ပစ်ခတ်တံတွေကိုကြားနေရတယ်လို့ဆိုကြပါတယ်
။ရှမ်းပြည်တောင်ပိုင်းပအိုးကိုပိုင်အုတ်ချခွင့်ရဒေသပင်လောင်မြို့နယ်ကနေကရင်နီပြည်ကိုပြန်ချတဲ့စစ်ပေးဆောင်ကားတွေကိုပအိုးပြည်သူ့စစ်အဖွဲ့ PNA ကဖြတ်တန်းခွင့်မပေးဘဲလမ်းပိတ်ထားတယ်လို့ပြောပါတယ်။ပင်လောင်မြို့ကနေဒီမော့ဆိုလွယ်ကော်ဖက်ကိုတက်လာတဲ့ကားတွေကိုဩဂုတ်လ12ရက်နေ့ကစပြီးနောင်ပြည်စစ်စေးရေးကိတ်မှာအကြောင်းမဲ့ပိတ်ဆို့ထားတာဖြစ်တယ်လို့ကိုတိုင်ကြုံခဲ့ရသူကပြောပါတယ်။နောင်ပြည်စစ်စေးရေးကိတ်မှာထိုင်ထားတဲ့ PNA တပ်ဖွဲ့ဝင်တွေကစစ်ဆောင်ကားတွေကိုချင်းချောင်ငွေတောင်းတာရိတ်ခါနဲ့ဆေးပစ္စည်းတွေကိုသိမ်းယူတာတွေလည်းလုပ်နေတယ်လို့ဆိုကြပါတယ်
။စစ်ကောင်စီကစစ်ကြောင်းတွေထိုးနေတဲ့တနင်္သာရီတိုင်းအမှတ်၈ပြည်ထောင်စုလမ်းမကြီးတနင်္သာရီဘုတ်ပြင်းလမ်းပိုင်းကိုဩဂုတ်လ12ရက်နေ့ကစပြီးယာယီပိတ်ပင်လိုက်တယ်လို့တနင်္သာရီမြို့နယ်ပြည်သူ့ကာကွယ်ရေးဖွဲ့ကထုတ်ပြန်ပါတယ်။အဲ့ဒီလမ်းပိုင်းတစ်လျှောက်မှာစစ်ရေးအရှိန်ကိုမြင့်တင်သွားမှာဖြစ်တဲ့အတွက်ခီးသွွားပြည်သူတွေအန်တီရဲကင်းအောင်ပိတ်ပင်ရတာဖြစ်တယ်လို့မြိတ်ခရိုင်ပြည်သူ့ကာကွယ်ရေးပူပေါင်းစစ်ကြောင်းပြန်ကြားရေးတာဝန်ခံကပြောပါတယ်။အခုဩဂုတ်လစမ်းပိုင်းကစပြီးတနင်္သာရီချီဆိုင်ခမရ961ခလာရ956နဲ့အမတ306အမြောက်တပ်ရင်းတွေကိုစစ်ကောင်စီရင်တန်းတွေနဲ့ရိတ်ခါလာပို့တဲ့လမ်းတစ်လျှောက်မှာနှစ်ဖက်ထိတွေ့တိုက်ပွဲ9ကြိမ်ထက်မနည်းဖြစ်ပွားခဲ့ပါတယ်။အဲ့ဒီတိုက်ပွဲတွေထဲစစ်တပ်ဘက်က9ယောက်သေဆုံးခဲ့တယ်လို့9ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ
်။အခုဆက်ပြီးသတင်းတော်တွေကိုတင်ဆက်ပြီးသွားမှာပါ။ကရင်ပြည်မွန်ပြည်နဲ့တနင်္သာရီတိုင်းဒေသကြီးတို့မှာဇူလိုင်လ1ရက်တာအတွင်းစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်ဒေသခံ9000ကျော်နေရပ်ကနေစွန့်ခွာပြီးစစ်ဘေးရှောင်ခဲ့ရတယ်လို့မွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်း HURFOM ကပြောပါတယ်။ဒီအကြောင်းကိုတော့ကျွန်မအမီကနေတင်ဆက်ထားပါတယ်။ကရင်မွန်နဲ့တနင်္သာရီတိုင်းနဲ့မှာဇူလိုင်လ1ရက်တာအတွင်းနေအိမ်ပေါင်း120ကျော်လက်နက်ကြီးပစ်ခတ်ခံရမှုကြောင့်ပျက်စီးခဲ့ရပြီးဒေသခံတွေထွက်ပြေးခဲ့ရတယ်လို့မွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်း HURFOM တာဝန်ရှိသူနိုင်အဲမွန်ကပြောပါရယ
်ကျွန်တော်မွန်ပြည်နယ်ကရင်ပြည်နယ်ပြည်နယ်တိုင်းဒေသကြီးပါနော်အလုံးပေါင်း9500တလတယ်ပါနော်အထူးကအတည်ဒီစစ်ကောင်စီရဲ့ရန်တမ်းပစ်ခတ်မှုပါနော်ရန်တမ်းပစ်ခတ်တဲ့ထဲမှာဆိုလို့ရှိရင်ကျွန်တော်လက်နက်ကြီးတွေအသုံးပြုပြီးတော့ရန်ပြည်သူတွေရှိတဲ့နေရာဘက်ကိုဥတီပြီးတော့ဒီနော်ဒီရရှိရှိနဲ့ပစ်ခတ်တိုက်ခိုက်တဲ့အိဆိုင်ရတီဖြစ်တဲ့အတွက်ကြောင့်လက်နက်ကြီးတွေချပြီးတော့အိမ်တွေမိလောင်ပျက်စီးရှိတယ်လို့တချို့ဆိုလို့ရှိရင်လည်းကျွန်တော်တို့ဒီဒစိတ်တစ်ပိုင်းအနေနဲ့ပျက်စီးဆုံးရှုံးသွားတာတွေ့ရနော်120ဆိုတော့ကိန်းနာဆိုလို့ရှိရင်ဒစိတ်တစ်ပိုင်းပျက်စီးတာရောအလုံးစုံပျက်စီးသွားပြီးတော့လုံးဝပြာဖြစ်တော့တဲ့အထိနော်ကျွန်တော်မိတိုက်ခံရတဲ့ကိစ္စတွေရောပေါ်ဝင်ပါမှာ
စစ်ကောင်စီတပ်ရဲ့လက်နက်ကြီးနဲ့ရန်တမ်းပစ်ခတ်မှုတွေကြောင့်တနင်္သာရီတိုင်းဒေသကြီးထဲမှာရှိတဲ့ရေဖြူမြို့နယ်နဲ့တဝယ်မြို့အရှိတ်ဒေသကရင်ပြည်တဲကကျိုင်းစိတ်ကြီးမြို့နယ်နဲ့ကော့ကရိတ်မြို့နယ်မွန်ပြည်နယ်တဲကတော့ဘီလင်ကြိုက်ထုံနဲ့ရေးမြို့နယ်မှာရှိတဲ့နေအိမ်တွေပျက်စီးဆုံးရှုံးခဲ့ရတာဖြစ်တယ်လို့မွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်းကဆိုပါတယ်အိမ်တွေပျက်စီးသွားတဲ့အပြင်ရက်ရွာတွေထဲစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်နေမှုတွေကြောင့်စစ်ဘေးရှောင်ပြည်သူတွေကကရင်နဲ့မွန်ပြည်နယ်မှာတော့မွန်ပြည်သက်ပါတီနဲ့လက်နက်ကိုင်ဖွဲ့စည်းတွေထိမ့်ချုပ်ထားတဲ့နေမြေတွေတဲကိုထွက်ပြေးခဲ့ရပါတယ်။ဒဝယ်ဘက်မှာတော့ NUG လက်အောက်မှာရှိတဲ့ PDF တွေထိမ့်ချုပ်ထားတဲ့နေမြေတွေစီပင်ပန်းစင်းရဲဆိုတာထွက်ပြေးတိမ်းရှောင်ခဲ့ရတယ်လို့နိုင်အဲမွန်ကဆက်ပြောပါတယ်
။အချို့ဆိုလို့ရှိရင်လုံးဝအဘတကူကိုတခုနဲ့နော်ချက်ချင်းကြီးပဲစစ်ပေးရှောင်ရတဲ့အတွက်ဘာမှပိုင်ဆိုင်မှုတွေကိုတည်ယူလာနိုင်ခြင်းမရှိဘူးနော်။အစားစားနဲ့ရိတ်ခါကအစားစံကလေးတိတ်စံကလေးတပီတော့မသိနိုင်တဲ့အခြေအနေမှာရှိနေရတယ်အများကြီးရှိတယ်တော်တော်လေးခက်ခဲခဲစစ်ပေးဆောင်နေတာတွေ့ရပါတယ
်ကရင်ပြည်မွန်ပြည်နဲ့တနင်္သာရီတိုင်းဒေသကြီးထဲမှာရှိတဲ့စစ်ပေးဆောင်ဒေသခံ9000ကျော်အတွက်စားနဲ့ရိတ်ခါတွေနေရာထိုင်ခင်းနဲ့အမိုးကားတွေအပြင်ကျန်းမာရေးဆိုင်ရာစိန်ခေါ်မှုအခက်အခဲတွေပါရင်ဆိုင်ကြုံတွေ့နေရလို့အကူအညီတွေလိုအပ်နေတယ်လို့မွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်းကဆိုပါတယ်ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းလာအထူးဒေသလေးဥက္ကဋ္ဌဖြစ်သူဦးဆိုင်လင်းဆုံးသွားတဲ့အပေါ်ဒေသခံတွေကဝမ်းနည်းကြေကွဲနေကြပါတယ်ဝမ်းနည်းတဲ့အထိမ့်မဲ့ကာလသတ်မှတ်ထားပြီးဇာပနအခမ်းအနားကျင်းပတဲ့နေ့အထိအထူးဒေသလေးတွေကိုပြင်ပဧည့်သည်တွေခရီးသွားတွေကိုကန့်သတ်ထားပါတယ်ဒီကြောင့်တော့နမ်ဟောင်ကစူးစီးထားပါတယ်
အသက်86နှစ်အရွယ်အထူးဒေသလေးရဲ့ဥက္ကဋ္ဌဦးဆိုင်လင်းဟာကင်ဆာရောဂါနဲ့ဩဂုတ်လ9ရက်နေ့ကကွယ်လွန်သွားတာဖြစ်ပြီးကေတာတတ္တထုနဲ့မိသားစုတွေကလာမယ့်ဩဂုတ်လ23ရက်နေ့မှာတချို့မှာဖြစ်ပါတယ်။ဒီအကြောင်းအမေမဖော်လို့သူအရာရှိတယောက်ကရှမ်းစကားနဲ့အခုလိုပြောပါတယ်။
အခုယုတ်ကလကတော့ဥက္ကဋ္ဌကြီးတို့အိမ်မှာပဲလေတချို့မှာကလာမယ့်23ရက်နေ့မှာဆိုတော့22ရက်နေ့မှာငင်းချမ်းရေးရင်ပြင်ကိုယူသွားမယ်အခုကဝမ်းနေတဲ့ကာလဆိုတော့ဘူးမှမပြောဘူးလေနော်ဒါကြောင့်အပြော်ပားတွေလည်းရှော့ထားတယ် KTV ဆိုင်တွေလည်း23ရက်နေ့ထိဖိတ်ထားခိုင်းတယ်
တကြိုတဲ့အခမ်းအနားကျင်းပရေးကော်မတီကလည်းဩဂုတ်လ10ရက်နေ့ကစလို့မိုင်းလာအထုဒေတာလေးအထဲဝင်ထပ်သွားလာမယ်ဆိုရင်ရဲဌာနအပါအဝင်အုပ်ချုပ်ရေးအဖွဲ့အစည်းမှခွင့်ပြုချက်ယူဖို့ထုတ်ပြန်ထားပါတယ်။ဒါ့အပြင်မိုင်းလာဒေတာရဲ့တောင်ဖက်ပိုင်းထွက်ပေါက်ဖြစ်တဲ့မွန်းယုတ်မွန်းယောင်းနမ်လွေချောင်းကူတရာကိုလည်းခွင့်ပြုချက်မရဘဲသွားလာခွင့်မပြုတော့ဘူးလို့မွန်းယုတ်ဒေတာခန်ကရှမ်းစကားနဲ့အခုလိုပြောပါတယ်။
ကျွန်တော်တို့ဘက်ကတော့လကုံဒီပိတ်ထားမယ်လို့တော့ပြောတယ်30ရက်နေ့လို့တော့ပြောထားတာဒီစိတ်ပြန်ဖွင့်ဖို့ကဥက္ခရာကြီးစာပနာနဲ့ဆိုင်မယ်ထင်တာပဲခုမှတော့ဘူးမှသွားလာခွင့်မပြုတော့ဘူ
းဦးဆိုင်လန်ဟာမူဆယ်ခရိုင်ကျူကုတ်ပန်းဆိုင်မြို့ဇာတိဖြစ်ပြီးပမာပီကမ္မနစ်ပါတီမှစတင်စစ်မှုထမ်းခဲ့ပါတယ်သူဟာမိခင်ပါတာရှမ်းစကားအပြင်တရုတ်စကားနဲ့ဗမာစကားကိုလည်းကျွမ်းကျင်စွာပြောဆိုရေးသားတတ်ပြီးဒေသခံတိုင်းနာလူမျိုး73မျိုးလုံးကချစ်ခင်လေးစားကြပါတယ်။ဦးဆိုင်လန်ဟာ1989ခုနှစ်ဗမာပြည်ကမ္မနစ်ပါတီကနေခွဲထွက်ပြီးအပြစ်ရငြိမ်းချမ်းရေးစာယူချိန်ကနေဒေသတွင်းဖွံ့ဖြိုးတိုးတက်ရေးလူထုဘဝဖူလုံရေးစိုက်ပျိုးရေးဖွံ့ဖြိုးတိုးတက်ရေးအတွက်အကျိုးပြုပေးသူဖြစ်လို့အားလုံးချစ်ခင်လေးစားကြတယ်လို့ဆိုပါတယ်။ဒါကြောင့်သူ့ကိုနာမည်စောဆိုင်လင်းအစားဖွံ့ဖြိုးတိုးတက်စေချင်သူကျောက်ကျရွန်းလို့ဂုံပြုခေါ်ဆိုကြပါတယ်။2012ခုနှစ်တုန်းကရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA ကိုတိုက်ခိုက်စဉ်ဒေသတွင်းထွက်ပြေးလာတဲ့စစ်ပေးသိမ်းရှောင်သူတွေအတွက်လည်းရွာတွေတိဆောက်ပေးပြီးလက်ခံကျွေးမွေးခဲ့တဲ့အပြင်စီးပွားရေးအတွက်လည်းစီစဉ်ပေးခဲ့ပါတယ်။ဦးဆိုင်လင်းဆုံးပါသွားတာကိုရှမ်းလက်နက်ကိုင်တပ်ဖွဲ့တွေရှမ်းနိုင်ငံပါတီတွေစုဖွဲ့ထားတဲ့ရှမ်းပြည်ပူပေါင်းဆောင်ရွက်ရေးကော်မတီ SSJAC ကလည်းဝန်내ကြောင်းတဝန်လွှာပေးပို့ခဲ့ပါတယ်
။အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ရခိုင်ပြည်တန်တွဲနဲ့ကွမြို့ကြားရှိကျင်းတလီမြို့ကိုအာရခတပ်တော် AA ကတိမ့်ပိုက်ထိန်းချုပ်လိုက်ပြီးဖြစ်ပါတယ်။ချင်းပြည်ကံပက်လက်မြို့နယ်ခြေက76ရွာကိုစစ်ကောင်စီကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့လို့အသက်3နှစ်အရွယ်ကလေးငယ်နဲ့အမျိုးသမီးတယောက်ပွဲချင်းပြီးသေဆုံးသွားပါတယ်။
တော်ရရှင်တွေခုနားဆင်နေကြကြတာကတော့နေဆက်ဒေတာကတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအမီပ
ါ။စခိုင်းနဲ့တန်တွဲကြကန်းချီမျိုးချင်းတလီကိုအေးသိမ့်လိုက်တာပါဝင်တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာပါ။အခုလိုပတ်စဉ်ကဏ္ဍတွေပြီမှာတော့ဗီဒီယိုရဲ့ခြေသားရင်းညအစီအစဉ်တွေဆုံးမသက်ခင်သတင်းချင်းချုပ်မိုက်သန်စင်ပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံအပအဝင်ရှေ့တောင်အာရှဒေသတွေနိုင်ငံတချို့ကစစ်တဲ့အရာရှိတွေကိုရုရှားကကွယ်ဝင်ကြီးအန်ဒရီဘလူဆော့ဖ်ကဒီသတင်းပတ်တွင်မှတွေ့ဆုံပြီးတော့စီးရီးအရာပူပိုပြီးတော့ပူပေါင်းဆောင်ရွက်နိုင်ခြေတွေကိုဆွေးနွေးခဲ့ကြပါလိမ့်။ရုရှားနိုင်ငံမော်စကိုမြို့တော်ကူဘင်ကာဒေသမှာကျင်းပတဲ့စစ်တကြိမ်မြောက်နိုင်ငံကတကာစစ်ပတ်နည်းပညာဖိုရမ်ကိုတက်ရောက်လာတဲ့မြန်မာ၊လာအို၊ဗီယက်နမ်၊မာလီနဲ့တောင်အာဖရိကနိုင်ငံတွေကကိုယ်စားလှယ်အဖွဲ့ကိုရုရှားကာကွယ်ဝင်ကြီးကအင်္ဂါနေ့မှာတိကျတွေ့ဆုံဆွေးနွေးခဲ့ပါလိမ့်။ရုရှားနိုင်ငံရဲ့နောက်ဆုံးပေါ်စစ်လက်နက်တွေကိုပြသတဲ့စစ်ပတ်နည်းပညာဖိုရမ်ကိုမြန်မာနိုင်ငံကစစ်ကောင်စီကာကွယ်ဝင်ကြီးဗိုလ်ချုပ်ကြီးတင်အောင်ဆန်းတက်ရောက်ခဲ့ရလဲဖြစ်ပါလိမ့်။မြန်မာနိုင်ငံစစ်ပွဲအလုံးဆန့်ကျင်တဲ့အကြောင်းတရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ယီကမြန်မာစစ်ကောင်စားကိုပြောဆိုခဲ့ပါသည်မြန်မာနိုင်ငံအပေါ်ပြည်ပဝင်ရောက်ဆွတ်ဖက်မှုကာကွယ်ရေးနဲ့ပြည်တွင်းတည်ငြိမ်မှုတွေကိုထိန်းသိမ်းကာကွယ်ရေးမှာတရုတ်ကဆက်ပြီးတော့ကူညီဖို့မျှော်လင့်တဲ့အကြောင်းသူနဲ့တွေ့ခဲ့တဲ့ဗိုလ်ချုပ်မူကြီးဟောင်းဦးတန်းရွှေကလည်းပြောဆိုခဲ့တာပါနေပြည်တော်မှာတရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ယီနဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့တွေ့ဆုံပြီးတော့နောက်ဦးတန်းရွှေနဲ့လည်းပြောခဲ့တာတွေကိုတရုတ်တယုံကသတင်းထုတ်ပြန်ထားတာဖြစ်ပါသည်မနေ့ကနိုင်ငံသားရဲ့ဝန်ကြီးဝမ်ယီကစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုတွေ့ဆုံခဲ့ပြီးဗိုလ်ချုပ်မူကြီးဟောင်းဦးတန်းရွှေကိုလည်းတီးခြားတွေ့ဆုံခဲ့တာဖြစ်ပါသည်
ထိုင်းဝန်ကြီးချုပ်တက်ခန့်ဘိုတက်ဆင်တမီကိုညွန်မောင်းပါတီတွေကယူချေလိုက်ပါလိဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝါတဲ့တမီပထုံတန်ရှင်နာဝါကိုဝန်ကြီးချုပ်တက်ခန့်အဖို့အာနာယညွန်မောင်းပါတီတွေကယူချေလိုက်တာပါကျင်းဝဖောက်ပြတ်မှုနဲ့ဝန်ကြီးချုပ်စထရက်တာတာဗေဆမအဖြစ်ရှိတဲ့အကြောင်းထိုင်းဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကမနေ့ကဆုံးဖြတ်ပြီးတော့ရာထူးကနေထုတ်ပယ်ခဲ့
့ပြီးမှာတော့ VO ရဲ့ဒီညချက်သရညအစီအစဉ်တွေဒီမှာပဲပြီးဆုံးတော့ပါပြီ။ဒီညအစီအစဉ်မှုကအစီအစဉ်ထုတ်လွှင့်မှုကအလိမ်ပါပါ။စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Robert Bass နဲ့ Helen Cordian တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်မှာ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းလည်းအိတ်ဆက်အနိုင်နိုင်တဲ့ညချစ်ကြပါစေခင်ဗျာ။This program.